Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ဇူလိုင်လ28ရက်တနင်္လာနေ့အစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မစုမြတ်မောင်ပါရှင်။ COVID-19 ကပ်ရောဂါအရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမဟုတ်အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။ American ပြည်ထောင်စုကနိုင်ငံသားအခွင့်အရေးလှုပ်ရှားမှုတွေမှာဥဆောင်ပါဝင်ခဲ့သူအောက်လွတ်တော်အမတ် John Lewis ရဲ့ရုပ်အလောင်းကိုအများပြည်သူလာရောက်နှုတ်ဆက်ကားရဝပြုနိုင်ဖို့အတွက် Washington မြို့တော်ကလွှတ်တော်အစအဦးမှထားရှိမှာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကအသက်80မှာမုန့်ချိုအိတ်ကင်ဆာနဲ့ကွယ်လွန်သွားခဲ့တဲ့အမတ် Lewis ရဲ့ရုပ်အလောင်းကို Capitol Hill အစအဦးမှဒီကနေ့နဲ့အင်္ဂါနေ့နှစ်ရက်ထားရှိမှာပါ။ COVID-19 ကပ်ရောဂါဖြစ်နေချိန်မှာသူ့ရဲ့ရုပ်အလောင်းကို Capitol Hill အစအဦးအရှိဘက်ခြံကလေကားတဲ့အပေါ်ဆုံးမှထားရှိမှာဖြစ်တဲ့အတွက်အများပြည်သူတွေအနေနဲ့လူချင်းခက်ခွက်ခွာနေကြရမယ့်စည်းကမ်းချက်တွေအတိုင်းအစအဦးအပြင်မှာလာရောက်နှုတ်ဆက်နိုင်ကြမှာပါ။လာသူတိုင်းနှာခေါင်းစည်းအကာဝတ်ကြဖို့လည်းလိုပါတဲ့။နောက်ဆုံးဇာပနာအခမ်းအနားကိုတော့ကြာသာရင်းနေကြရင်ကျင်းပမှာဖြစ်ပါတယ်။ဒီနေ့ကနေနေကတော့သူ့ရဲ့မွေးရဖြစ်တဲ့အလဘားမားပြည်နယ်မန်ဂါမရီမြို့မှာနှုတ်ဆက်ဂါရဝပြုပွဲကျင်းပပါတယ်။1965ခုနှစ်တုန်းကနိုင်ငံသားအခွင့်အရေးတောင်းဆိုဆန္ဒပြပွဲမှာသူအပါအဝင်ဆန္ဒပြသူတွေကိုရဲတွေရိုက်နှက်ခဲ့တဲ့ဆယ်မာမြို့ကအက်ဒမန်ဘက်တစ်တရားပေါ်ကိုလွှတ်တော်အမတ်ဂျွန်လူးဝစ်ရဲ့အလောင်းကိုမြင်းလဲလဲဖျက်ဆီးတည်ဆောင်ခဲ့ပါတယ်။တရုတ်နိုင်ငံအနောက်တောင်ပိုင်းချန်ဒူးမြို့ကအမေရိကန်ကောင်စက်ဝန်ချုပ်ယုံကိုတရုတ်ကထိန်းချုပ်လိုက်ပြီလို့ပြောပါရတယ်။တရုတ်အစိုးရကပြောထားတဲ့အတိုင်းဒေသဆန်တော်ချိန်မနေ့10နာရီမှာကောင်စက်ဝန်ချုပ်ယုံပိတ်ခဲ့ကြောင်းတရုတ်နိုင်ငံသားရေးဌာနကကြေညာပါရတယ်။လွှင့်ထူထားတဲ့အမေရိကန်အလံချပီးမိနစ်ပိုင်းအကြာမှာပဲတရုတ်တာဝန်ရှိသူတစ်ဖွဲ့အဆောက်အဦတွေကိုဝင်ရောက်ထိန်းချုပ်ခဲ့ပါရတယ်။အမေရိကန်ပြည်ထောင်စု Texas ပြည်နယ် Houston မြို့မှာရှိတဲ့တရုတ်ကောင်စက်ဝန်ချုပ်ယွန်းကိုအမေရိကန်အစိုးရကဖိတ်ခတ်လိုက်တဲ့အပေါ်မှာတရုတ်ကလက်တုံ့ပြန်တဲ့အနေနဲ့ချန်ဒူးမြို့မှာရှိတဲ့အမေရိကန်ကောင်စက်ဝန်ချုပ်ယွန်းကိုပိတ်ဖို့တောက်ကြနေတော့ကအမိန်ပေးခဲ့တာပါ။ကောင်စက်ဝန်ချုပ်ယွန်းအဆောက်အဦတစ်ဝိုက်လုံခြုံရေးတွေချထားတဲ့ကြားကပဲတရုတ်လိုလားသူတချို့ဆန္ဒပြခဲ့ပါတယ်။တရုတ်ပြည်သူတွေနဲ့တရုတ်ကွန်မြူနတီပါတီအတွန့်ရှိပါစေလို့အော်ဟစ်ဆန္ဒပြခဲ့တာပါ။သူတို့ကိုလုံခြုံရေးတွေကအဝေးကိုဆွဲခေါ်နှင်ထုတ်ခဲ့ပါတယ်။1985ခုနှစ်ထဲကဖွင့်လှစ်ခဲ့တဲ့ American Council ဝန်ချုပ်ယုံပိတ်လိုက်ပြီးတဲ့နောက်အစအဦးအဝင်ကိုတရုတ်လုံခြုံရေးတွေကအတားအဆီးတွေနဲ့ကာယံခဲ့ပါတယ်။ Vietnam နိုင်ငံမှာအပန်းဖြေပင်လယ်ကမ်းခြေတွေရှိတဲ့ Da Nang ကမ်းရိုးတန်းမြို့တစ်ဝိုက်မှာ COVID-19 အဖြစ်ပြုလူနာတော်တော်များများတွေ့ရှိခဲ့ပြီးတဲ့နောက်ဒေသထဲမှာရှိတဲ့လူပေါင်း 7,000 လောက်ကိုဘေးကင်းရာရွှေ့ပြောင်းပေးနေပါတယ်။ပြည်တွင်းခီးသွွားဧည့်သည်အများစုဖြစ်တဲ့လူ8000လောက်ကိုဘေးကင်းရာပြောင်းရွှေ့ဖို့အတွက်အနည်းဆုံး4ရက်လောက်ကြာနိုင်တယ်လို့အစိုးရရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။ဗီယက်နမ်နိုင်ငံမှာဧပြီလတည်းကဆိုရင်ပထမဆုံးလူမှုအတိုင်းဝိုင်းကြားကူးစက်မှုရှိနေတယ်လို့စနေနေ့တုန်းကအတည်ပြုခဲ့ပြီးတဲ့နောက်အာဏာပိုင်တွေကသတင်းနဲ့စောင့်ကြည့်နေကြတာပါ။တနင်္ဂနွေနေ့မှလည်းနောက်ထပ်အတည်ပြုလူနာ3ယောက်တွေ့ခဲ့ပြီးအလုံးကဒနန်းမြို့တစ်ဝိုက်ကဖြစ်ကြပါတယ်။တနင်္ဂနွေပြန်သွားကြသူတွေအနေနဲ့ကိုယ်နေရရောက်ရင်နေအိမ်မှာ14ရက်တီးကြာခွဲနေကြရမယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ဩစတြေးလျနိုင်ငံဗစ်တိုးရီးယားပြည်နယ်မှာလည်းအတည်ပြုလူနာဒီကနေ့တနင်္လာနေ့မှာ930ကျော်တွေ့ရှိခဲ့ပြီးသတင်း6ပတ်ထုတ်ပြန်ထားတဲ့လော့ခ်ဒေါင်းအမိန့်ကိုတက်တန်းတိုးနိုင်တယ်လို့တာဝန်ရှိသူတွေကသတိပေးပါတယ်။COVID-19 အတည်ပြုလူနာကမ္ဘာမှာအများဆုံးဖြစ်နေတဲ့အမေရိကန်ပြည်ထောင်စုမှာလည်းတနင်္ဂနွေနေ့တရက်ထဲမှာပဲအတည်ပြုလူနာ 9,500 ကျော်တွေ့ရှိပြီးသေဆုံးသူ900ကျော်ပါတယ်။စုစုပေါင်းအတည်ပြုလူနာကတော့432,000ကျော်နေပါပြီ။ COVID-19 ကရောဂါကြောင့်ထိခိုက်ခဲ့သူတွေကိုကူညီထောက်ပံ့ရေးဒေါ်လာ1 trillion သုံးဆွဲမဲ့အစီအစဉ်တွေကိုအထက်လွှတ်တော် Republican အမတ်တွေဒီကနေ့ကြေညာမယ်လို့မျှော်လင့်ရပါတယ်။ကပ်ရောဂါကြောင့်အလုံးလက်မဲ့ဖြစ်နေသူသန်းတဲ့ချီအတွက်အပတ်စဉ်ဒေါ်လာ600ထောက်ပံ့နေတဲ့ပြည်ထောင်စုအစိုးရရဲ့ပထမထောက်ပံ့ကူညီမှုအစီအစဉ်ကလာမယ့်တောက်ကြနေ့မှာပြီးဆုံးတော့မှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဟာဝိုင်ပြည်နယ်တွေကအဝါဟူ၊ကာဝိုင်အီနဲ့နီအီဟိုကျွန်းတွေနာဖြတ်တန်းသွားတဲ့ဒေါက်ဂလပ်စ်ဟာရီကိန်းမုန်တိုင်းကြောင့်မိုးတီးထန်းစွာရွာပြီးလှိုင်းစီးနေပါတယ်။ပြည်နယ်မြို့တော်ဟိုနိုလူလူရှိတဲ့အဝါဟူကျွန်းအပါအဝင်ပြည်နယ်တချို့နေရာတွေမှာမိုးရေချိန် 15 စင်တီမီတာလောက်ရွာသွန်းနိုင်တာကြောင့်ရုတ်တရက်ရေကြီးမြေပြိုရာတွေဖြစ်နိုင်တယ်လို့ American Hurricane Center ကသတိပေးထားပါတယ်။ Texas ပြည်နယ်တောင်ပိုင်းမှာလည်း Hana Hurricane ကြောင့်မိုးအကြီးအကျယ်ရွာနေပါတယ်။ မက္ကဆီကိုနိုင်ငံမြောက်ပိုင်းဘက်ကိုဥတီသွားနေတဲ့ဟာနာမုန်တိုင်းဟာအပူပိုင်းမုန်တိုင်းအဖြစ်အားလျော့သွားနေပေမဲ့အကြီးအကျယ်မိုးရွာသွန်းမှုတွေကြောင့်ရေကြီးနိုင်တဲ့အန္တရာယ်ရှိနေပါတယ်
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင်ဗျာ။
မင်္ဂလာပါရှင်ကျမများသတင်းအောင်ပါတရင်းလေးကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်ပြည်내ပြည်내မှာဆက်လီနေမျိုးပြောင်းဆုံးနေတယ်လို့ယူဆထားတဲ့ရိုဟင်ဂျာဒုက္ခသည်26ယောက်ကိုမလေးရှားနိုင်ငံကကျွန်းတကျွန်းပေါ်မှာအသက်ရှင်ရဲ့တွေ့ခဲ့တယ်လို့မလေးရှားတာဝန်ရှိသူတူကတင်းနှလာနေကပြောပါတယ်ရွှေပြောင်းဝင်ရောက်လာသူလူဟင်ဂျာတယောက်ကဆက်လီတစည်းနဲ့အဲ့ဒီကျွန်းကိုသွားနေရကိုတွေ့ပြီးတဲ့နောက်မှာတာဝန်ရှိသူတွေကဒီသတင်းဘက်ကမှရှာဖွေမှုတွေစပြီးတော့လုံဆောင်နေတာဖြစ်ပါတယ်အစာပိုင်းနှုန်းကတော့သူကဆက်လီနေမျိုးသွားခဲ့တယ်လို့ပြောခဲ့ပေမယ့်နောက်ပိုင်းမှာတော့သူဟာလင်ညာပြောဆိုတာဖြစ်တယ်လို့ဝန်ခံခဲ့ကြောင်းတင်းင်းကိုနေနေနောက်ပိုင်းမှာဂျန်နေရိုဟင်ဂျာအားလုံးကိုရှာဖွေတွေ့ရှိခဲ့တာဖြစ်ကြောင်းမလေးရှားကမ်းခြေဆောင်တဲ့အကြီးအကဲမိုဟာမက်ဆူဘေမန်ဆောင်မှ AFP သတင်းကိုပြောပါတယ်အခုဒီရိုဟင်ဂျာဒုက္ခသည်တွေအားလုံးကိုလန်ကာဝီကျွန်းသားကကျွန်းတကျွန်းပေါ်မှာထိမ့်သိမ်းထားကြောင်းနဲ့ကိုရိုနာဗိုင်းရပ်စ်ဆန်သက်စစ်ဆေးမှုတွေပြုလုပ်ပြီးတဲ့နောက်လူဝင်မှုကြီးကြပ်ရေးအာဏာပိုင်တွေစီကိုလွှဲပြောင်းပေးမှာဖြစ်ကြောင်းလဲမိုဟာမက်ဆူဘေမန်ဆောင်မှပြောပါတယ်လူကုန်ကူးသူတွေဟာရိုဟင်ဂျာဒုက္ခသည်တွေကိုလှေကြီးတွေငါးဖမ်းလှေတွေနဲ့ပို့ဆောင်ပေးနေတယ်လို့ယူဆရပြီးရိုဟင်ဂျာတယောက်အပါအဝင်လူမောင်ကိုသမားတွေကိုလည်းတွေ့ထားပြီးဖြစ်လို့တိတ်မကြခင်မှာအဲ့ဒီလူမောင်ကိုသမားတွေကိုဖမ်းဆီးမယ်လို့လည်းသူကပြောပါတယ်။နေရဲစွန်ခွာထွက်ပြေးလာတဲ့ရိုဟင်ဂျာတွေဟာပြည်လဲပြင်းကိုဖျက်ပြီးမလေးရှားနိုင်ငံကိုရောက်လာလေးရှိပေမယ့်အခုအခါမလေးရှားအာဏာပိုင်တွေကဗိုင်းရပ်စ်ကူးစက်တဲ့ရန်ကိုတားဆီးဖို့အတွက်အခုလိုဝင်ရောက်လာတာတွေကိုလက်မခံဘဲပိတ်ဆို့ထားတာပါ။မလေးရှားကိုထွက်ပြေးလာသူအများစုဟာလွန်ခဲ့တဲ့3နှစ်ကမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးပြီးဒုက္ခသည်စခန်းတွေမှာရောက်ရှိနေသူတွေဖြစ်ပါတယ်။2018ခုနှစ်တုန်းကရခိုင်ပြည်နယ်အတွင်းမြန်မာစစ်တပ်နဲ့အာဆာဂျမ်းဖဲလက်နက်ကိုင်အဖွဲ့ကြားတိုက်ပွဲတွေဖြစ်ပွားခဲ့တဲ့နောက်နေပြည်တော်ရှင်းလင်းမှုတွေအတွင်းမှာရိုဟင်ဂျာသိမ်းနဲ့ချီပြီးဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့တာပါ။မြန်မာအစိုးရကရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်ခံမထားပေမယ့်ဒုက္ခသည်တွေကိုပြန်ပြီးတော့စစ်ဆေးလက်ခံသွားဖို့ပြောဆိုထားပါတယ်ရှင်။အာရှတလောကိုရိုနာဗိုင်းရပ်စ်ဒုတိယနိုင်ရခိုင်မှုနဲ့ရင်ဆိုင်နေရပြီးရောဂါထိန်းချုပ်ဖို့စီကံသတ်မှတ်ချက်တွေပြန်ပြီးတော့ချမှတ်နေပါတယ်။ဩစတြေးလျမှာနေစဉ်ကူးစက်မှုလုံးကျိုးလာနေသလိုဗီယက်နမ်မှာလည်းဌာနမြို့မှာအသွားအလာတွေကိုပြန်ပြီးတော့အကြမ်းပြစ်ထားပါတယ်။တရုတ်နိုင်ငံမှာမနေ့ကဗီရင်ကူးစက်သူ58ယောက်အတည်ပြုခဲ့တဲ့အတွက်မလအစောပိုင်းနောက်ပိုင်းမှာရောဂါကူးစက်မှုလုံးအများဆုံးပဲဖြစ်ပါတယ်။မလေးရှားမှာလည်းပြီးခဲ့တဲ့လကအသွားအလာတွေကိုပြန်ဖြည့်လျှော့ပေးပြီးတဲ့နောက်မှာကူးစက်မှုအသစ်10ယောက်ကျော်တွေ့ခဲ့တဲ့အတွက်အာဏာပိုင်တွေအနေနဲ့ရောဂါထိန်းချုပ်နိုင်ရေးစီမင်းတွေကိုပြန်ပြီးတော့ချမှတ်ဖို့ကြီးညာလိမ့်မယ်လို့မျှော်လင့်ရပါတယ်။ဂျပန်နိုင်ငံမှာတော့စီးပွားရေးလုပ်ငန်းရှင်တွေကိုယောဂါကာကွယ်ရေးစီကံချက်တွေတိုးမြှင့်လှုပ်ဆောင်သွားဖို့နဲ့အလုပ်သမားတွေကိုအချိန်ခွဲပြီးအလုပ်စင်းစေဖို့အစိုးရကတိုက်တွန်းထားပါတယ်။တောင်ကိုရီးယားဘက်ကနေတရားမဝင်ဖျက်ချော်ဝင်လာသူတူဟာကိုရိုနာဗိုင်းရပ်စ်တည်ဆောင်လာနိုင်ခြင်းရှိတယ်ဆိုပြီးမြောက်ကိုရီးယားဘက်ကကြေညာထားတဲ့အပေါ်အဲ့ဒီလူဟာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့စီးရင်မှမရှိတဲ့အကြောင်းတောင်ကိုရီးယားဘက်ကချီးပလိုက်ပါတယ်မြောက်ကိုရီးယားနိုင်ငံကနေလွန်ခဲ့တဲ့3နှစ်ကထွက်ပြေးလာသူအသက်24နှစ်အရွယ်အဲ့ဒီအမျိုးသားဟာမြောက်ကိုရီးယားနိုင်ငံဘက်ကိုရေကူးပြီးပြန်လည်ထွက်ပြေးသွားတာဖြစ်နိုင်ကြောင်းတောင်ကိုရီးယားဘက်ကပြောပါတယ်အဲ့ဒီအမျိုးသားရဲ့အိတ်ကိုရေမြောင်းတစ်ခုနားမှာတွေ့ရှိခဲ့တာကြောင့်သူဟာဂန်ဂါဝါကျွန်းပေါ်ကတန်ဆူးကျူးတွေအောက်ကရေမြောင်းကိုအသုံးပြုပြီးမြောက်ကိုရီးယားဘက်ခြမ်းကိုပြန်လည်ဝင်ရောက်သွားခဲ့တာဖြစ်တယ်လို့လေတောင်ကိုရီးယားစစ်တပ်တာဝန်ရှိသူတွေကတင်းလာနေကသတင်းစာရှင်းလင်းပွဲမှာပြောပါတယ်အဲ့ဒီအမျိုးသားဟာ2018ခုနှစ်မှာမြောက်ကိုရီးယားကထွက်ပြေးလာတာဖြစ်ပြီးမကြသေးခင်ကပဲအလုပ်ပြုထားပြီးတော့တခြားသူ့လိုပဲမြောက်ကိုရီးယားဘက်ကထွက်ပြေးလာသူတယောက်ကိုအာဓမပြုချင်မှုနဲ့ဆွဆွဲခံထားရတယ်လို့ဖန်ဝရန်ထုတ်ခံထားရသူဖြစ်တယ်လို့လေတောင်ကိုရီးယားမီဒီယာတွေကပြောပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူလို့တန်တရားရှိပွဲထွက်ပြေးလာသူတူဇူလိုင်လ19ရက်နေ့ကတရားမဝင်နေဆက်ဖြတ်ချုပ်ပြီးမြောက်ကိုရီးယားဘက်ရောက်ရှိလာတယ်လို့မြောက်ကိုရီးယားနိုင်ငံပိုင်သတင်းဌာနကတင်းငွေနေနေကကြေညာခဲ့ပါတယ်ဒါဟာမြောက်ကိုရီးယားမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုရှိကြောင်းပထမဆုံးအကြေဝင်ခံပြောကြားခဲ့တာလည်းဖြစ်ပါတယ်အဲ့ဒီနောက်နေဆက်မျိုးဖြစ်တဲ့ကေဆောင်စီတီမျိုးကိုအသွားအလာတွေပိတ်ပင်ပြီးတော့ရေးပေါ်အခြေအနေကြေညာခဲ့တာပါတနိုင်ငံလုံးမှာဗိုင်းရပ်စ်ကူးစက်မှုမရှိဘူးလို့ကြေညာထားတဲ့မြောက်ကိုရီးယားနိုင်ငံကကာယောဂါရှိရာကိုဝန်ခံမှုအတွက်အခုဖြစ်ရက်ကိုအသုံးချနိုင်တယ်လို့တောင်ကိုရီးယားနိုင်ငံကိုပြစ်တင်ပြောဆိုလာနိုင်တယ်လို့လည်းကြွမ်းကျင်သူတွေကတွက်ဆနေကြပါတယ်ရှင် ဒီလအစောပိုင်းတုန်းကဖိလစ်ပိုင်သမ္မတဒူတာရီလက်မှတ်ရေးထိုးခဲ့တဲ့အကြမ်းဖက်မှုတံပြန်တိုက်ဖြတ်ရေးဥပဒေအပြင်တခြားပြဿနာတွေနဲ့ပတ်သက်လို့ဒီကနေ့မြို့တော်မနီလာမှာလူပေါင်းရာနဲ့ချီပြီးတော့ချီတဲ့ဆန္ဒပြခဲ့ကြပါတယ်။ဒီကနေ့တင်းတင်းလာနေမှာသမ္မတဒူတာရီကနိုင်ငံကိုနှစ်ပတ်လည်မင်ကွန်းပြောကြားဖို့ရှိတာကြောင့်ရဲတပ်ဖွဲ့တွေကချင်းချောက်တားမြစ်နေပြီးတော့ဖမ်းဆီးမှုတွေလုပ်နေတဲ့ကြားကပဲဆန္ဒပြပွဲတွေပေါ်ပေါက်နေတာပါ။ဒီကနေ့နှောင်းပိုင်းမှာသမ္မတဒူတာရီကလူညူရင်းအပြည့်ချထားတဲ့အောက်လွှတ်တော်မှာမင်ကွန်းပြောမှာဖြစ်ပြီးကျမကြီးပိုင်းလုံခြုံမှုအရာလွှတ်တော်မှအရေးအတွက်အနေငယ်ကိုပဲတရားခွင့်ပြုမှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ချင်းချုပ်ရေးစီမံကန့်သတ်ချက်တွေအောက်လူ၁၀ရောက်ထက်ပိုပြီးတော့စုဝေးခွင့်ကိုအာဏာပိုင်တွေကတားမြစ်ထားတာပါ။ဖိလစ်ပိုင်မှာယောဂကုသမှုနှုန်းမြင့်နေတဲ့ကြားကပဲဆန္ဒပြသူတွေဟာနှာခေါင်းစည်းတွေတက်အလံတွေဆိုင်းပုတ်တွေကင်ဆောင်ပြီးတော့ဒီလအစောပိုင်းတုန်းကသမရလက်မှတ်ရေးထိုးခဲ့တဲ့အကြမ်းဖက်မှုတံပြန်တိုက်ဖြတ်ရေးဥပဒေကိုစန့်ကျင်ကန့်ကွက်ခဲ့ကြပါတယ်။ဒီဥပဒေကြောင့်လွတ်လပ်စွာပြောဆိုခွင့်နဲ့လူအခွင့်အရေးလှုပ်ရှားသူတွေအပေါ်မှာချုပ်ကိုင်လာနိုင်တာကြောင့်ဒီဥပဒေကိုအခြေခံဖွဲ့စည်းပုံနဲ့ညီညွတ်မှုမရှိကြောင်းကြေညာပေးဖို့အတွက်တရားဝင်ပန်ကြားလှော်တွေကိုလည်းဗဟုတရားယုံကြုံမှလက်မှတ်ရေးထိုးတင်သွင်းခဲ့ကြပါတယ်ရှင်။သတင်းရှင်များရှင်တင်းနှင်းလာနေညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြေညာလို့ပြီးမှတော့တရင်ဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
။လာမယ့်နိုဝင်ဘာရွေးကောက်ပွဲမှာမဲပေးကွန်ရှိသူတွေရဲ့စာရင်းကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကမကြသေးခင်ကပဲထုတ်ပြန်ခဲ့ရမှာအချက်အလက်လွဲမှားမှုတွေပါဝင်နေတဲ့အကြောင်းပြောပြပေးပါမယ်။ကျွန်မမိခါပါ။နိုဝင်ဘာ၈ရက်နေ့မှာကျင်းပမယ့်အထွေထွေရွေးကောက်ပွဲအတွက်မဲဆန္ဒရှင်စာရင်းကိုရွေးကောက်ပွဲကော်မရှင်ကစနေနေ့ကထုတ်ပြန်ခဲ့ရမှာအချက်အလက်မှားရင်းတာတွေပါဝင်နေတာတွေ့ရကြောင်းမဲဆန္ဒရှင်တွေနဲ့နိုင်ငံရေးပါတီတွေကပြောဆိုကြပါတယ်။ရှမ်းပြည်နယ်ကမဲဆန္ဒနေမည်တချို့မှာဆိုရင်လေအရင်ကျင်းပခဲ့တဲ့ရွေးကောက်ပွဲမှာမဲပေးခဲ့ဘူးသူတွေရဲ့အချက်လက်တွေပါမှားယွင်းနေတာမျိုးတွေတွေ့နေရတယ်လို့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ရဲ့ဗဟိုကော်မတီဝင်ဆိုင်းလိတ်ကပြောပါတယ်
။ကိုယ်လွှဲမှုကတော်တော်များတယ်။ဘိုင်မိုင်းရဲ့မြို့နယ်ဒီတူရတ်တော်ကိုယ်နဲ့ဆိုင်းပြည်ဟာကျော်ပို့လိုက်ကျုံခဲ့ရတာပါ။ဒီအိမ်မှာမဲပေးနိုင်ခွင့်ရှိတဲ့လူ၅ဦးရှိတယ်။၅ဦးလုံးရဲ့အချက်အလက်တွေမှားယွင်းနေတယ်။ဒီလိုပြဿနာမျိုးတကယ်ကြီးများတယ်။နောက်မူချက်ပတ်မှာလည်းအဲ့လိုမျိုးသတင်းပို့တာရှိကြတယ်နော်။မဖြစ်တဲ့အမှားတွေပေါ့နော်။ဥပမာ2015တုန်းကအသေးချပါပြီးမဲလည်းပေးဘူးတဲ့ပုံစံလေးဖြစ်တယ်ပေါ့ဗျာ။မျိုးကပြန်ပြီးမှားတယ်ဆိုတော့မဖြစ်သင့်ဘူးပေါ့ဗျာ
။မဲဆန္ဒရှင်56သိန်းလောက်ရှိမယ်လို့ခန့်မှန်းထားတဲ့ရန်ကုန်တိုင်းထဲမှာလူလေးသိန်းကျော်ရဲ့မှတ်ပုံတင်နံပါတ်တွေထပ်နေတာကြောင့်ပြန်လည်စစ်စစ်ခဲ့ရတဲ့အကြောင်းလေးရန်ကုန်တိုင်းအစိုးရကသတင်းထုတ်ပြန်ထားပါတယ်။ကြားပြည်နယ်မှာလည်းအရင်ရွေးကောက်ပွဲတုန်းကမဲဆန္ဒရှင်စီရင်မှာမပါခဲ့တဲ့နေကြားဆောင်တက်နဲ့သူတို့ရဲ့မိသားစုဝင်စီရင်တွေပါပါလာတာကြောင့်ရှုပ်ထွေးမှုတွေကြုံနေရတယ်လို့ကယန်းအမျိုးသားပါတီကခွန်ဘီထူးကပြောပါတယ်
။တည်ဆောင်သွားတဲ့လူတွေကစီရင်မှာကိုမပြန်ပါလာတော့ပဲဆိုတာတွေတွေ့တယ်။ဘာကူရောသာကစင်းလေးကိုတချို့မေးရုံပြင်ပါဘောနော်ဒီဘာလဲသာမေးစင်းဆိုတာကဒီမေချန်သွားတာပဲဘောနော်ဒီလည်းလည်းကြောက်ဖို့ဒီစကားနဲ့သွားတာတွေကလည်းမေးစင်းကားတစ်မှာပါတော့တချို့ဟိုကြီးရတယ်မဆင်းတော့လူကြီးဆောင်းတာဘောနော်သူထားလိုက်နေခံရှိတယ်ဘောနော်သာမေးစင်းလေးကိုတော့အချိန်မှာသာလည်းမရှိဘူးဘောနော်ဒါနဲ့ဒီတစ်ခါကျတော့မေချန်သွားမှရှိတဲ့ပိုက်ရင်တင်းရဲ့ဘောလေဘောနော်ရေဘော်လေးမိသားစုပါဝင်ဘောအဲ့ဒီလိုစင်းလေးကိုဟိုပူတဲ့ကားလေးတွေ့ရတော့မေးစင်းနဲ့ပတ်သက်မဲ့ကျွန်တော်တို့လူကြီးတွေဘောနော်အားတော်ဘူး
2020ပြည်နှစ်ရွေးကောက်ပွဲအတွက်ပြီးခဲ့တဲ့နှစ်ဇူလိုင်လကနေစက်တင်ဘာလအတွင်းလူဦးရေစီးင်းကောက်ယူခဲ့တာဖြစ်ပေမဲ့အမှားအယွင်းတွေပါဝင်နေတဲ့အတွက်မဲဆန္ဒရှင်တချို့ကတော့စိတ်ပျက်နေကြပါတယ်ပထမအကြိမ်ဖြစ်စနေနေ့ကထုတ်ပြန်ခဲ့တဲ့မဲဆန္ဒရှင်စီးရင်ကိုတော့ဩဂုတ်လအထိကတ်ထားမှာဖြစ်ပြီးမဲပေးခွင့်ရှိသူတွေအချက်အလက်မှန်မှန်စစ်ဆေးကြဖို့လေပြည်တော်စုရွေးကောက်ပွဲကော်မရှင်ကတိုက်တွန်းထားပါတယ်အမားရင်းတွေပါဝင်နေတာရှိရင်သတ်မှတ်ထားတဲ့လျှောက်လွှာတွေနဲ့တကွပြင်ဆင်တာကန့်ကွက်တာတွေလုပ်ပိုင်ခွင့်ရှိကြောင်းလည်းအသိပေးထားပါတယ်။ဒါပေမဲ့လက်တွေ့ပြင်ဆင်ဖို့ကြိုးစားရမှာအခက်အခဲတွေရှိနေတယ်လို့လည်းဘကိုးတိုင်းပြည်မျိုးကမဲဆန္ဒရှင်တဦးဖြစ်တဲ့ဆလိုင်းကောင်းမြတ်မင်းကအခုလိုပြောပြပါတယ်
။2015ကလည်းတော့လည်းမှားတယ်။အဲဒီနောက်အရင်နှစ်ကလည်းမမအောင်လုပ်တော့မယ်ဆိုတဲ့အသည့်နဲ့ပိန်ဆောင်သူတွေကနတ်မိတ်တူပေးလိုက်တယ်ပြေးလိုက်ရတာနဲ့ခုထပ်ပါတယ်။မှားတယ်။မှားတဲ့ကိစ္စကိုဒီကောက်ကော်မရှင်ကလူကြီးကိုတောင်းမေးတယ်။ဟိုကာယကံရှင်ကိုယ်ကမေးမှတ်ပုံနဲ့ပြပြီးတော့ကျင်းလို့ရတဲ့အမိသားမျိုးတော်တို့လုံးမပေးဘဲနဲ့မိတ္တူတွေပြန်ယူခိုင်းတယ်။ကာယကံရှင်ကိုယ်တိုင်ပါမယ်။ကိုစားလာကျင်းလို့မရအောင် ကျွန်တော်အဖေဆိုအသက်ရန်ကြီးနေပြီ။တဦးချင်းပြန်လာမယ်ဆိုတာလည်းပြန်ပါလာတယ်။ဒီကကျွန်တော်ပဲပြီးတဲ့ပြည်သူတွေကတော်ကိုဖြုတ်တယ်ကျွန်တော်ဒီနေ့ကတော့ပြင်ဖို့လည်းစိတ်ကြီးမရှိဘူးချိုးဆိုရင်ကျွန်တော်ပြင်မှာဆိုရင်လွတ်တော်ကိုယ်စားလှယ်အနေချင်းမှာပါမလာဘူးအဲ့လောက်ဒီမှာရဲနေပေါ့
ရွေးကောက်ပွဲကော်မရှင်ကဇူလိုင်25ရက်နေ့မှာထုတ်ပြန်ထားတဲ့မဲဆန္ဒရှင်စီရင်တွေကိုတော့လာမယ့်ဩဂုတ်လ9ရက်နေ့အထိကတ်ထားမှာပါဒီထဲကအချက်လက်မှားရင်းနာတွေကိုပြင်ဆင်ဖြည့်ဆွတ်ထားတဲ့စီရင်အစ်စ်ကိုတော့ရွေးကောက်ပွဲမကျင်းပခင်တလအလိုအော်တိုဘာလမှာထပ်မံထုတ်ပြန်သွားဖို့လေကော်မရှင်ကစီစဉ်ထားပါတယ်ရှင်ကျမမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်ရှင်
ကျမဆုမမရှင်2020ရွေးကောက်ပွဲမှာဂျပန်ရောက်မြန်မာနိုင်ငံသားတိုင်းနိုင်ငံသားခွင့်ရနဲ့အညီအားလုံးမဲပေးနိုင်ခွင့်ရဖို့စီစဉ်နေတဲ့အကြောင်းတင်ပြပေးချင်ပါတယ်မြန်မာနိုင်ငံမှာလွတ်တော်တည်တည်အတွက်ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲတွေကိုလာမယ့်2020ပြည့်နှစ်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာလိုက်ပြီးတဲ့နောက်မှာပဲဒီ2020အထွေထွေရွေးကောက်ပွဲမှာပြည်ပရောက်မြန်မာနိုင်ငံသားတွေမဲပေးနိုင်ကြဖို့သက်ဆိုင်ရာနိုင်ငံအသီးသီးကမြန်မာတန်ရုံတွေကချိုတင်ဆန္ဒမဲပေးခွင့်ရှိသူတွေခြောက်ထားနိုင်မှုပုံစံ15တွေကိုဒီဇူလိုင်လဇန်ကနေစလို့စတင်ဖြန့်ဝေပေးပြီးဩဂုတ်လနောက်ဆုံးထားဖြည့်သွင်းပေးဖို့တိုက်တွန်းထားပါတယ်ဒီနိုင်ငံတွေထဲမှာမြန်မာနိုင်ငံသားတောင်းနဲ့ချီပြီးတော့နေထိုင်တဲ့ဂျပန်နိုင်ငံမှာတော့ဇူလိုင်လ26ရက်နေ့ကဂျပန်နိုင်ငံတိုကျိုမြို့မြန်မာတန်ရုံမှာမြန်မာတန်မတ်ကြီးနဲ့ဂျပန်ရောက်မြန်မာနိုင်ငံသားတွေတွေ့ဆုံဆွေးနွေးခဲ့ပြီးတဲ့နောက်မှာတော့ဂျပန်ရောက်မြန်မာနိုင်ငံသားတိုင်းမြန်မာနိုင်ငံသားဖြစ်ကြောင်းသက်သေပြနိုင်တဲ့ဆိုရင်နိုင်ငံသားတို့အခွင့်အရေးနဲ့အညီအားလုံးပါဝင်မဲပေးနိုင်ခွင့်ရရေးမြန်မာတန်ရုံကနေစီစဉ်ပေးနေတဲ့အကြောင်းတန်မတ်ကြီးကသတင်းစကားပါတယ်လို့ပြောပါတယ်ဂျပန်ရောက်မြန်မာနိုင်ငံသားတွေအနေနဲ့မိမိမှာတက်တန်းကုန်ဆုံးနေသည်ဖြစ်စေနိုင်ငံကူးလက်မှတ်ရှိတဲ့ဆိုရင်လျှောက်ထားနိုင်တယ်လို့နိုင်ငံကူးလက်မှတ်လက်ဝဲမရှိတော့ဘူးဆိုရင်လည်းမိမိရဲ့မှတ်ပုံတင်မိတူတကောင်စင်းမိတူနဲ့တကွမဲပေးခွင့်ပုံစံကိုလျှောက်ထားနိုင်ပါတယ်လို့ညီညွတ်သောတိုင်းရင်းသားများအဖွဲ့အစည်းဂျပန်ရဲ့ဥက္ကဋ္ဌဦးမိုင်းကျော်ဦးကရှင်းပြပါတယ
်မနေ့ကပေါ့နော်ဂျပန်တိုကျိုတာမန်နဲ့တွေ့ရောက်တွေ့ဆုံဆွေးနွေးပါတယ်မဲပေးတယ်လို့ပို့ရှင်းပြီးတော့ပေါ့နော်ဂျပန်မှာအမျိုးမျိုးနဲ့ရောက်လာကြတယ်ဒီဆိုကြတော့စာအုပ်တွေမရှိတော့တဲ့သူရှိတယ်ဒီချိုကြတဲ့မြန်မာနိုင်ငံသားပြန်လျှောက်ထားတဲ့လူရှိအစကတော့ဒီ passport စာအုပ်ချိမှကမ္ဘာချက်လို့များတယ်နောက်ပိုင်းကျတော့ဒီကိုယ်စီမှာရှိတဲ့အထောက်အထားတခုခုရှိုံနဲ့ပေါ့နော်ဒီကောင်ချင်းပုံစံတစ်ဆက်တစ်ကောင်ချင်းမိတူဖြစ်ဖြစ်ကိုယ့်ရဲ့မြန်မာနိုင်ငံကဒီမှာပုံနေကိုပြီးတခုဖြစ်ဖြစ်ကိုယ်မှာတက်တမ်းမရှိတော့တဲ့ကိုယ့်ရဲ့ passport ပဲရှိသေးတယ်ဒီပုံစံဟာတင်းနေဆိုရင်တော့တိုင်ရောကနေပြီးတော့မှကော်မတီလုံးကိုအကုန်လုံးအဆင့်တကျပေးဖို့မှဖြစ်ပါတယ်
ပြည်ပရောက်မြန်မာနိုင်ငံသားတိုင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့နေဥပဒေလမ်းညွှန်ချက်တွေနဲ့အညီမဲပေးနိုင်ခွင့်ရဖို့ဂျပန်ရောက်မြန်မာနိုင်ငံသားတွေဘက်ကဆွေးနွေးခဲ့ကြတယ်လို့ဒီတွေ့ဆုံပွဲမှာကိုယ်တိုင်တက်ရောက်ခဲ့တဲ့ဂျပန်ရောက်မြန်မာနိုင်ငံသားများအသင်းကဦးသန်းစွေကလည်းရှင်းပြပါတယ
်ဒီရွေးစီရနေပြီးတော့လေမဲရှင်းနေမှာပါတယ်ဆိုတော့မြန်မာနိုင်ငံသားတွေအကုန်လုံးကိုပေါ့လေမဲပေးလို့ရအောင်သူတို့ကြိုးစားပြီးဆောင်ရွက်ပါတယ်ဆိုတော့ message ကိုကျွန်တော်တို့ပေးပါတယ်ဒီမြန်မာနိုင်ငံမှာရှိနေတဲ့ identification မှန်ကန်တယ်ဆိုလို့ရှိရင်တော့သူတို့ယူရေးစီရနေပြီးတော့ဒီလိုမဲပေးပိုင်ခွင့်ပြုမယ်လို့တမတ်ကကျွန်တော်တို့ဆွေးနွေးပါတယ်အဲကြောင့်မလို့ဒီမှာရှိတဲ့လူတွေအကုန်လုံးကိုကျွန်တော်တို့ကဒီချုပ်တင်မဲပေးတဲ့လူငါကိုလှုပ်ကြဖို့လူအပ်တာတွေအကုန်လုံးကိုကျွန်တော်တို့ရနေပြီးတော့ volunteer ဝိုင်းပြီးတော့ဖြစ်စီပေးတယ်ပေါ့လေအဲဆိုတော့ဒီနှစ်တော့ဂျပန်နိုင်ငံမှာဝယ်မဲပေးမယ်ဆိုတဲ့ရည်သွယ်ကကတော်လေးကိုများနိုင်မယ်လို့ကျွန်တော်တို့ခန့်မှန်းထားပါတယ
်ဂျပန်နိုင်ငံတဝန်းနေထိုင်သူမြန်မာနိုင်ငံသားတိုင်းချိုတင်မဲပေးခွင့်ရနိုင်မှုအထူးသဖြင့်ကမ္ဘာ့ကယောဂါကိုဗစ် -19 ဖြစ်ပွားနေစေအချိန်မှာအပေါ်အလာကန့်သတ်မှုတွေနဲ့လူစုလူဝေးစုဝေးခွင့်တားမြစ်ချက်တွေကြောင့်မဲပေးနိုင်ခွင့်နဲ့နေရာဒေသတွေထည့်သွင်းစဉ်းစားနေကြပါတယ်လို့ဂျပန်ရောက်တိုင်းရင်းသားအဖွဲ့ဥက္ကဋ္ဌဦးမိုင်းကျော်ဦးကရှင်းပြပါတယ
်ကျွန်တော်ဟိုဒီကားနဲ့သွားမယ်6နာရီလောက်ကြာတယ်နာခွေရနှုတ်ပါတယ်သူတို့ဘေးရုံကွဲလို့ပို့သူတို့စူးစမ်းနေတယ်တိုင်းရင်းကလေကော်မရှင်တန်းခွင့်ပြုချက်တော့တောင်းထားတယ်လို့ပြောတယ်ဒီဟိုကိုက်လို့ဆိုတာကတော့လင်းစီးမပဲလာရတဲ့ညာမျိုးရှိတယ်သူတို့ဘေးရုံကိုလေအဲ့လိုသူတို့ဖက်ခဲတဲ့မဲပေးခြင်းမျိုးရှိတယ်ဥပမာအိုခီနာဝါဆိုတော့လည်းပြည်တိုင်းကျုံလို့ကျုံလို့ဖြစ်တယ်ကျွန်တော်တို့ဒီနေ့နဲ့လာမရတဲ့နေရာဖြစ်တယ်အဲ့ဒီနေရာတွေလည်းဘေးဘေးကြီးနေလို့ရှိတယ်ဆိုတော့ကျွန်တော်လည်းပြီးရတယ်အဲသူတို့ဒီအတွက်တန်ယုံကနေပြီးတော့မှရောကော်မရှင်ကိုတင်ပြထားတာရှိပြီးအဝေးရောက်သူတို့ဒီစာတိုင်းစနစ်နဲ့မဲပေးနိုင်အောင်ပေါ့နော်အဲ့လေစူးစမ်းနေတယ
်ဂျပန်ရောက်မြန်မာနိုင်ငံသားတွေအနေနဲ့မြန်မာနိုင်ငံမှာမဲစီးပါမပါကိုလည်းအထူးသတိထားစစ်ဆေးကြဖို့ဦးသက်ဆွေကတိုက်တွန်းပါတယ
်ဆက်စစ်လို့မင်းစီးမပါဘူးကိုယ်ဒီမှာနေရဆိုရထောက်တာတကောင်စင်းခရယ်လုံလုံရှိတယ်သူတို့ရှိတယ်တချင်းဒီရုပ်ောက်ပဲကော်မရှင်ရုံးမှာတချင်းသားပြီးပြင်ဆင်ရချက်ချင်းကျွန်တော်လုပ်လို့ရပါတယ်ဒီကကိုယ်တွေကကိုယ်ဆက်ငန်းနဲ့မြန်မာနိုင်ငံမှာမဲစီးနဲ့မခုနမဲ့ပါလာပြီးသူတို့ရှိရင်တော့ဒါဒီလူကမလွဲမသွေမဲပြီးပဲဝင်ရှိပြီလို့ကျွန်တော်ယူဆမှာဖြစ်ပါတယ်
အောက်တိုဘာ5ရက်နေ့ည12နာရီချိန်ထိတက်မှတ်ကာလအတွင်းမြန်မာနိုင်ငံသားတွေရဲ့ဖြည့်စွက်ပုံစံတွေကိုမြန်မာနိုင်ငံဆိုင်ရာတန်ရုံးတွေကစူးစီးပြီးတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်စီကိုတွေ့ဖို့သွားမှာဖြစ်ပါတယ်။အဲဒီနောက်မှာတော့သက်ဆိုင်ရာနိုင်ငံတွေအလိုက်ကြိုတင်ဆန္ဒမဲပေးမဲ့ကျင်းပမဲ့နေ့ရက်နဲ့အချိန်တွေကိုထပ်မံအကြောင်းကြားအသိပေးသွားမှာဖြစ်တယ်လို့ပြည်ပနိုင်ငံအခြေဆိုင်မြန်မာနိုင်ငံဆိုင်ရာတန်ရုံးတွေဘက်ကလည်းထုတ်ပြန်ကြေညာထားပါတယ်ရှင်။ကျွန်မဆုမွန်ပါ
what did twisi nyin nyue tamro uwsa thinchou a nay mi ma phwe si boun che khan ubre ko sa tin san tat jin thong ni de a paw tamro ne a cha tain da khong song lue ye a myin ko tin pya ba me chano mho so ba a so ya ye au chou mu ka ni ti cha kin lot ni de what did twisi nyin nyue tamro uwsa thinchou ya data ko uwsa ya wa pi ne phit tat mat thong swae ni de lo di ye pai nyue a twin ma raw wa pi ne a che khan ubre ko le san tat jin thong ni da ba tamro drain man pyan cha ye a phwe a twin ye mu bo mu chou zo min thong ka raw di lo jin thong ni da ha tia win mu ma shi chaw tamro ye yet di che ko di la 25 ye ni ga jin ba de tadin sa shin lin bwe ma pyo su ka ba de
တရားသည်လက်ရှိကျွန်တော်တို့ကျင့်သုံးနေတဲ့ဖွဲ့စည်းပုံအခြေခံဥပဒေအရသော၎င်းပြည်ထောင်စုမပြိုကွဲရေးတိုင်းရင်းသားစည်းလုံးညီညွတ်ရေးမှုမပြိုကွဲရေးမှုအရသော၎င်းတရားမဝင်ပါဘူးလို့ပဲကျွန်တော်ပြောကြားလိုပါတယ
် JWSA လာရှိုဆက်ဆံရေးယုံတာဝန်ခံဦးညီရန်ကတော့ဝါပြည်နယ်ဖွဲ့စည်းပုံအခြေခံဥပဒေကျင့်သုံးနေမှုနဲ့ပတ်သက်ပြီးအခုလိုပြောပါတယ်
ဝမ်ပင်နေကန်ဒီကျွန်တော်တို့မြန်မာနိုင်ငံလွတ်လပ်ရေးမရခင်ကတည်းကခိုင်ခိုင်မာမာရှိနေပြီးသားဆိုတာဘယ်သူမှညှင်းလို့မရပါဘူးဒါပဲเนาะကျွန်တော်တို့လည်းအာကိုပိုင်အုပ်ချုပ်ခွင့်ရဖြစ်နေတဲ့အခါကျတော့ဒါလည်းကတော့မလွဲမရှောင်ပါဘူးလေเนาะကိုပိုင်ပစီပုံဒီအခြေခံဥပဒေဆိုတာရှစ်တင်ရှစ်တိုက်တယ်လို့ကျွန်တော်တို့ကလည်းမြင်ပါတယ်ပေါ့เนาะ
ဝါဒီနယ်ဖွဲ့စည်းပုံအခြေခံဥပဒေကို2009ခုနှစ်လောက်ကတည်းကစတင်စမ်းသပ်ကျင့်သုံးခဲ့ကြောင်းနဲ့လိုအပ်ချက်တွေကိုထပ်မံပြင်ဆင်ဖြည့်ဆွက်ပြီး2019ခုမှာထပ်မံစမ်းသပ်ကျင့်သုံးနေတာဖြစ်ကြောင်းပြောပါတယ်ဒီလိုကျင့်သုံးရတဲ့ရည်ရွယ်ချက်ကိုလည်းဦးညီရန်ကအခုလိုဆက်ပြောပါတယ်
ကျွန်တော်တို့ပြည်ထောင်စုမြန်မာနိုင်ငံနဲ့အဲ့ထက်ကျတဲ့သဘောမျိုးအဲ့လိုလည်းမဟုတ်ပါဘူးเนาะကျွန်တော်တို့ data ကိုကျွန်တော်တို့ဒီနေ့အထောက်အောင်ကျွန်တော်တို့ဒီအထောက်ကိုပြုအောင်ဝိုင်းဝန်းပေးမှာဒါလှုပ်ဆောင်တဲ့တော့မျိုးပေါ့နော်ဒါတော့လည်းဘယ်လိုပဲပြောပြနိုင်ကြတော့အတွင်းလည်းတစ်ခက်တလားလည်းအကျိုးရှိပါတယ်ကျွန်တော်တို့ဒေတာဒီနေ့ဒီညအေးချမ်းလည်းဒါတစ်ခက်တလားနိုင်ငံတော်ကိုကြီးတဲ့အခြေအနေမျိုးရှိတယ်ပေါ့နော်
မျိုးနဲ့6မျိုးနဲ့ပါဝင်တဲ့ဝါဒေတာကို2008ဖွဲ့စည်းပုံအခြေခံဥပဒေအရဝါကိုပိုင်အုပ်ချုပ်ခွင့်ရတိုင်းအဖြစ်သတ်မှတ်ထားပေမဲ့ UWSA နဲ့ဝါနိုင်ငံရေးပါတီတွေကဝါပြည်နယ်ဖွဲ့စည်းရေးအတွက်တောင်းဆိုထားတာပါပို့မျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ရဲ့နာယကဗိုလ်မှူးကြီးခွန်ဦးကာကတော့ NCA လင်းနစ်ပြည့်အခမ်းအနားမှာပြောဆိုတဲ့ဒေါ်အောင်ဆန်းစုကြည်မိန်ကွန်းအပေါ်အခြေခံတယ်လို့ယူဆကြောင်းအခုလိုပြောပါတယ်
။မနှစ်ကကျွန်တော်တို့လင်းနစ်ပြည့်ဟာနိုင်ငံတော်အတံပညာပုဂ္ဂိုလ်ရဲ့မိန်ကွန်းမှာပြည်နယ်တွေမှာဖွဲ့စည်းပုံအခြေအနေဥပဒေရေးဆွဲပြဋ္ဌာန်းခွင့်ရှိတယ်ဆိုတော့အကြောင်းတစ်ခုပေါ်လာတယ်ဗျ။အဲ့ပေါ်လာတဲ့အပေါ်မှာအခုလာမဲ့မစတဲ့ဘာယူတင်လုံးကော်ဖရက်မှာလည်းပဲဒီကိစ္စကနိုင်ငံရေးသဘောတူချက်ဖြစ်လာနိုင်အလားလာရှိတယ်အဲ့ဒါလို့နိုင်ငံရေးသဘောတူချက်ဖြစ်လာမယ်ဆိုရင်အခုလက်ရှိပေါ့လေဒီဖွဲ့စည်းပုံအရသတ်မှတ်ထားတဲ့ပြည်နယ်တွေနဲ့တိုင်းဒေသကြီးတွေကဖွဲ့စည်းပုံရေးဆွဲခွင့်တရားဝင်ပေါ့လေအမှန်ပွင့်ရင်ပွင့်လာနိုင်တယ်ဗျအဲ့ဒါလို့ပွင့်လာမဲ့ဟာကိုမျော်တွေးပြီးတော့ဒီဝါပြည်နယ်မှာလည်းစမ်းသပ်ကျင့်သုံးပါတယ်ဆိုတော့ဒီနိုင်ငံရေးမိုးလီဝါဘောက်ကြည့်ပြီးတော့ဖွင့်ပြောလာသလားလို့ပါဗျာကျွန်တော်အဲ့လိုစဉ်းစားမိတယ်ခင
်ဗျပြည်내ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲရေးကို NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေက2018ခုနှစ်မှာကျင်းပတဲ့27ရာစုပင်လုံတတိယအစည်းအဝေးမှာကလေးကတင်ပြထားကြောင်းနဲ့ PNLO အနေနဲ့လည်းအခါခွင့်သင့်ချိန်မှာသတ်မှတ်ချက်နဲ့အညီပြည်ထောင်စုအဖွဲ့ဝင်ပြည်내တစ်တွေဖွဲ့စည်းဖို့ကိုလည်းတောင်းဆိုထားကြောင်းပြောပါတယ်ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ
်ဒီလိုမြန်မာဝိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ် DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆောင်မင်းညာခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါရဲ့ရှင်။
ရခိုင်ပြည်နယ်အမ်းမြို့နယ်မှာတမရုံနဲ့အေးရခိုင်လက်နက်ကန်ဖွဲ့ကြားတိုက်ပွဲတွင်ဒေသခံရွာသားတို့ချို့ထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်းပြောပြပါမယ်။ကျွန်တော်နိုင်ကွန်းအိမ်ပါ။အမ်းမြို့နယ်ကစူးကန်းအုပ်စုတဲကန်းထောက်ကျေးရွာနီးလက်နက်ကြီးကြီးချရောက်ပောက်ကွဲခဲ့လို့ရွာသား၅ဦးထိခိုက်ဒဏ်ရာရရှိခဲ့ကြောင်းဒေသခံလူမှုကူညီရေးဖွဲ့ကကုမျိုးလွင်ကပြောပါရယ်။အမျိုးသမီးတို့အပါအဝင်လူ၄ဦးကိုတော့နိဆိုင်ရာကန်းနောင်ကြီးစေယုံကိုပို့သပေးခဲ့ရတယ်လို့လည်းသူကပြောပါရယ်။
မနေ့ကစနေဒီလာဝဖြစ်တာကဇူဘိုင်ဒီဟာနီမာလေးတမလကနေပြီးတခါခါခါတယ်ပြီးတော့ဒီခြေကနေနေနှပ်ပြီးကြိုက်တာအဲ့ဒါကတိုက်ပွဲဖြစ်တာမဟုတ်ဘူးမနေ့ကပေးကထောင်းသေးတာပေါ့ရွာသေးကနန္ဒကြီးစီကြရောက်ပြီးတန်ရသွားကြတာအော်လေးဦးကတန်ရအင်းငယ်ပြန်ထန်တယ်ခန်းဆောင်ကြီးချင်းကိုရောက်သွားပြီးတော့နောက်တယောက်ကတော့ဒီတလုံးပါအင်းငယ်ထိခိုက်တယ်ပေါ့အလုံးကလည်းလူရောက်တန်ရတယ်ပေါ့
အမျိုးနဲ့မှာအရသားတွေထိခိုက်တန်ရရရှိခဲ့တဲ့အသည့်တိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်ဒေသခံရွာသားတချို့ဟာလည်းဘေးလွတ်ရာတိမ်းရှောင်ဆွဲပြေးနေကြတယ်လို့ကိုမျိုးလွင်ကပြောပါတယ
်ရွာသားတွေကတော့ကြောက်ပြီးကထွက်ပြေးကြတာရှိတယ်အခုချိန်သူတို့ရွာမှာလက်ဆီရခံလုံးလာပဲထိတော့ပြီဆောက်ဆီရခံလုံးကဆွဲပြေးတော့ကြတယ်မိကြရတယ်ပေါ့
ပြည်ခရလကနေတီလာတိမြန်မာစစ်တပ်နဲ့အေအဖွဲ့တို့စီရေးတင်းမာမှုဖြစ်စဉ်ကြောင့်အမျိုးနယ်ကစူးကန်ချေးရွာအုပ်စုရွာရှိရွာကရွာသားတစ်ထောင်ကျော်ဟာရက်ရွာကနေတိမ်းရှောင်နေရဆဲဖြစ်ပါတယ်။တမတော်ပြောခွင့်ရဗိုလ်မှူးချုပ်စွန်မင်းထွန်းကတော့အမျိုးနယ်ကစူးကန်အုပ်စုဘက်ပြေကမှုအခြေအနေကိုမသိရှိသေးကြောင်းပြောပါတယ်။မနေ့ကကြောက်တော်မြို့နယ်တောင်းတောင်ရိုးချေးရွာနေရှိခမ်းမရ36သစခန်းကိုအေအေရခိုင်လက်နက်ကန်ဖွဲ့ကနေဝင်ရောက်တိုက်ခိုက်ခဲ့တယ်လို့တမတော်ပြောခွင့်ရဗိုလ်မှူးချုပ်စွန်မင်းထွန်းကပြောပါတယ်။
လက်ဆောင်နဲ့လက်ပိုင်းကဖြစ်တာမလက်တနာရင်းနေတော့ပါဖြစ်တာအဲဒီအရင်ထားတဲ့ပြုတ်ကိုပြစ်ထတာရှိတယ်ထိခိုက်တာရရှိလို့မရှိအဆောင်တစ်ချို့ကအများကြီးထိခိုက်တာရှိ
ရခိုင်လက်နက်ကန်အေးပြောခွင့်ရခိုင်ဒုက္ခကလည်းတောင်းတောင်ရိုးကျေးရော်ဖက်တိုက်ပွဲဖြစ်ပွားကြောင်းအတည်ပြုပြောပါတယ
်ကြောက်တုံမျိုးနဲ့ဒီတောင်းတောင်ရိုးတဝိုက်မှာထိတွေ့တိုက်ခိုက်မှုတွေဖြစ်တာရှိတယ်ဗျ
ပြီးခဲ့တဲ့စနေနေ့တုန်းကလည်းမင်းပြမျိုးနဲ့ဘက်မှာတိုက်ပွဲဖြစ်ပွားကြောင်းခိုင်ဒုက္ခကဆက်ပြောပါတယ
်ဇူလိုင်လ25ရက်နေ့မှာဒီမင်းပြမျိုးနေခွတ်ဆုံရွာနဲ့ဒီမင်းရွာကြပေါ့နော်ဒီရန်ကုန်စစ်တွေကာလာမထက်မှာမြန်မာစစ်တပ်ရဲ့စစ်ကြောင်းတစ်ခုကိုကျွန်တော်တို့ဒီဖြတ်တောက်တိုက်ခိုက်ခဲ့တာရှိတယ်။ဟိုအဲ့ဒီတိုက်ခိုက်မှုအတွင်းမှာရန်သူဘက်ကအနည်းဆုံး10ဦးထဲမှနေကြဆုံးတာရှိတယ်ဗျ
။တမတော်ပြောခွင့်ရဗိုလ်မှူးချုပ်စွန်မင်းထွန်းကတော့မင်းပြမျိုးနဲ့တိုက်ပွဲမှာတမတော်ဘက်ကထိခိုက်မှုမရှိခဲ့ဘူးလို့ဆိုပါတယ်
။မင်းပြဘက်မှာရမောင်သရနာလီမော်ရဲ့ကျွန်တော်တို့ထိတွေ့မှုရှိခဲ့တာရှိတယ်။ကြီးကြတာရရှိမှုမရှိပါဘူး။
ဒီနေ့မှလည်းဘူရီတောင်မြို့နယ်ဘက်မှာနှစ်ဖက်တိုက်ပွဲဖြစ်ပွားမှုရှိပေမဲ့အသေးစိတ်ကိုမသိရသေးဘူးလို့အေအေဖွဲ့ကပြောပါတယ်။ရခိုင်ပြည်နယ်တွင်းတပ်မတော်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့တိုက်ပွဲဖြစ်ပွားနေတာတစ်နှစ်ကျော်ကြာပြီဖြစ်သလိုအရသားတွေထိခိုက်ဒေဆုံးအဖမ်းခံရမှုတွေကလည်းမြင့်သက်လာနေပါတယ်။ဒါ့ပြင် COVID-19 ကူးစက်ရောဂါဖြစ်ပွားနေတဲ့ကာလမှာလက်နက်ကိုင်ပြည်ပခန့်တွေရှင်းချဖို့ကုလသမဂ္ဂတွင်းမှုချုပ်ကနေတိုက်တွန်းမှုတွေရှိနေပေမဲ့ရခိုင်ဒေသအတွင်းမှာတော့စည်ရည်သိမ်းမှနေတဲ့အခြေအနေမှာရှိနေပါတယ်။ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ
်။ရခိုင်ပြည်နယ်ကလက်နက်ကိုင်ပြည်ပခန့်တွေတွင်ဒေသခံတွေမကြာခဏတေချေထိခိုက်နေကြတဲ့အကြောင်းကိုတိုင်းကြုံတွေ့ရသူတွေရဲ့ပြောပြချက်တွေကိုတင်ပြပေးရှင်ပါတယ်။ကျွန်တော်တက်နိုင်ပါ။တပ်မတော်နဲ့အေရခိုင်လက်နက်ကိုင်တို့တိုက်ပွဲတွေကြားမြေမြောက်မိုင်းနဲ့လက်နက်ကြီးတန်းကြောင်တေဆုံးသူတွေကိုလက်အင်ကဆုံရှင်ရသူတွေတိုးလာနေတာပါ။တိုက်ပွဲတွေစတင်ခဲ့တဲ့2018ခုနှစ်နောက်ပိုင်းကစလို့မြေမြောက်မိုင်းတွေရောက်တေဆုံးသူနှစ်ဒါဇင်ကျော်ပြင်ကိုလက်အင်ကဆုံချုံတဲ့အထိတန်းရခဲ့သူအများပြားရှိကြောင်းလဲစစ်ဆောင်တွေနဲ့ထိခိုက်ဒဏ်ရာသူတွေကိုစည်ရင်းကောက်ယူနေတဲ့ရခိုင်တိုင်းသားမျိုးနွယ်စုများစေယုံ REC ပြောခွင့်ရကိုစောစောထွန်းကပြောပါတယ
်။အဲကျွန်တော်တို့ရရှိတဲ့စည်ရင်းတွေအရဆိုလို့ရှိရင်တော့ဒီ2018ဒီဇင်ဘာကနေဒီနေ့အထိပေါ့လေ။အဲတေဆုံးတဲ့သူက26ဦးရှိပြီးမှဒီတရားရတဲ့သူက58ဦးရှိပါတယ်။အဲဒီ58ထဲမှာကျွန်တော်တို့ဒီ68ရခိုင်တုံးပြောတော့သူတွေကဒီကိုလက်အင်ကမတန်ဆုံးတဲ့အထိနေရာပြင်ထန်တာကိုပြောရ
မိုင်းထိမှန်ပြီးတန်ရရသူတွေထဲမှာမြေပုံမျိုးနဲ့စနင်းချေးရွာကအသက်20ရွယ်မန္တန်စုတယောက်လေးပါဝင်ပါတယ်။ခင်ဗောနဲ့အတူချောင်းထဲမှာကနန်းတော်ဖိုင်ရင်ပြန်မှာမိုင်းတီဗီရှိတဲ့ဘက်ဆုံရှုံတော်တာ
ပါ။ချောင်းဆင်းနေပေါ့နော်။ချောင်းဆင်းကနန်းမုံထောင်နေ။ထောင်ရောကနန်းမုံမထောင်နေမှာဟိုဟာရေမကြသေးဘူးပေါ့နော်။ရေပြည့်နေတဲ့အဲ့တော့ကနန်းမုံကထောင်လို့မရသေးပါ။အားကြောင့်ဒီနည်းနည်းကြောင်ဆိုပြီးတော့ရေစနေနေပေါ့နော်။ကာလီကမှတောင်ဆောင်လေးရှိပါတယ်အဲတောင်ဆောင်လေးမှာဟင်းရက်တစ်ခုပါတက်ခုပြီးအပြန်မှာလမ်းနေပြန်လာတော့နော်အင်းတော့လည်းအဲ့ညာသူများတော့နေကြတယ်နောက်တော့ပြီးတော့နှစ်ရက်လောက်မတည်ဘူးအဲ့ပဲရှိပါသေးတယ်တစ်ခါပြန်သွားတာပေါ့နော်အင်းတော့လည်းအဲ့လိုတစ်ခါမှမဖြစ်ဘူးပါကြားလည်းမကြားဘူးပေါ့နော်ဒါပေမဲ့အဲ့ညာမှာဟိုစစ်သားကြီးသွားလာရှိရဆိုတော့တည်ရခေါ့နော်ခရီးထားပြီးတော့သွားပါတယ်အင်းတော့အဲ့ကာလီပဲရှင်ကသူ့လည်းအင်းတော့သွားနေကြပါသွားနေကြတော့ဘာမှမဖြစ်ဘူးဆိုပြီးသွားလိုက်ပါတယ် အပြန်လဲမှာပေါ့နော်မိုင်းမိမိရပ
ါလက်ရှိချိန်မှာသူဟာစစ်တွေမျိုးပေါ်ကအလို့တော်ပြေဘုံကြီးကျောင်းမှာခိုလုံနေထိုင်နေပါတယ
်ဟောဒီလိုရှုပ်ရှုပ်လိုက်ရတော့ဒါပေမဲ့ဟာစိတ်ထဲမှာလည်းမကောင်းဘူးပေါ့နော်ဒါပေမဲ့ညာစိတ်ထဲမကြပါဘူးစိတ်ထဲခိုင်ခိုင်မှထားရပေါ့နော်ဒီမှာဘာလို့စိတ်ထဲခိုင်မှထားလဲဆိုတော့ညီမမဟုတ်လဲတခြားလူတွေလည်းဒီလိုပဲဖြစ်ဖြစ်ပါလေညီမမဖြစ်ပဲနဲ့ခြားလူတွေဖြစ်သွားလို့ရှိရင်ညီမစိတ်မကောင်းဖြစ်ရတော့လည်းကြားနေလဲစိတ်မကောင်းဖြစ်ရမယ်သူတို့မဖြစ်ပဲနဲ့ညီမဖြစ်လိုက်ရတော့ညီမကောင်းတော့စိတ်ကမကြပါဘူးသူတို့တော့ညီမပြစ်ဆက်လိုက်ရတဲ့သဘောမျိုးပါ
စစ်ဆောင်ဦးရဲ့200နီးပါးရှိနေတဲ့အလို့တော်ပြေဘုံတော်ကြီးကျောင်းမှာသူ့လိုပဲစစ်တိုင်ကျောင်းကိုလည်းအင်္ဂါဆုံးရှုံးရသူတချို့လည်းရှိနေပါတယ်။ကြောက်တော်မြို့နယ်တရဲအုပ်ကြီးရွာကမမိုးမိုးနေဟာလေတိုက်ပွဲတွင်လက်နက်ကြီးကြီးကြပြီးခြေထောက်တစ်ဖက်ဆုံးရှုံးခဲ့ရသူပါ။
တိုက်ခိုက်ရတော့ကစပါးရောခိုက်တော့ကိုယ်မှခိုက်တော့ပါလို့တရားဥမှာခိုက်လို့တရားစင်တော့ခိုက်လို့ရာဟောကလို့ရာကြောက်တော့မပြီးပါကြောက်တော့မပြီးတော့မှရာမှာရာရှာမှာကောတုံးစီလာမှာနော်။ရာကြောက်တော့မလို့ဆုံးကုန်ပါပဲ။ရာရှာမှာဒီခင်းမလို့ပပဝဲနေပါတော့ရတာမပိုင်လို့ဟပါခဒါဘောပေါင်မတန်ရဟပါဆဲဆိုဘယ်ပေါင်မလဲအလို့ကျူခါမလားအလို့ကျူဟာရေးပန်းရပါရဲ့
ရွာနေစစ်ဖြည့်ပြီးတော့ကြောက်တော်မျိုးပေါ်ကိုပြေးလာတာကြောက်တော်မျိုးပေါ်ကိုရောက်တော့လက်နဲ့ကြည့်ကြည့်ချပြီးခြေထောက်ကိုထိမှန်ပြီးရိုးကျူတော်လို့ခြေထောက်တစ်ဖက်ဖြတ်လိုက်ရတယ်လို့သူပြောပြတော်တာပါခြေတစ်ဖက်ဆုံးရှုံးလိုက်ရပေမဲ့သူဝါသနာပါတဲ့အချောက်လုပ်ငန်းကိုလောက်ကန်နိုင်ဖို့အလို့တော်ပြေးကြောက်မှာအချောက်ပညာသင်ကြနေပါတယ်ရခိုင်ပြည်နယ်မှာတိုက်ပွဲတွေပြင်းထန်လာတာနဲ့များတေကြီထိခိုက်သူအရေတွက်လေတိုးလာနေသလိုစစ်ဆောင်ဥယျာဟာလည်းနှစ်သိန်းကျော်အထိရှိနေတယ်လို့ရခိုင်တိုင်းသားမျိုးနွယ်စုများစီယုံ REC ကထုတ်ပြန်ထားပါတယ်ကျွန်တော်တက်နိုင်ပါရခိုင်ပြည်နယ်ကနေတည်င်းပေးပို့ထားတာပ
ါ VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ် American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့်VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
မြမပင်လေပြည်မှာတရားမဝင်ငါဖမ်းဆီးသူတွေကြောင့်ငါသင်္ဇာတရှာပါမှုတွေနဲ့ကြုံတွေ့နေရတယ်လို့သိရပါတယ်။ဘလို့ရီကြုံတွေ့နေရတယ်လဲဆိုတာကိုကြည့်ချရအောင်ပါ။မြမပင်လေပြည်မှာငါဖမ်းကွက်စုစုပေါင်း125ကွက်ရှိပါတယ်။တနင်္သာရီတိုင်းဒေသကြီးမှာ45ကွက်၊ဧရာဝတီတိုင်းဒေသကြီးမှာကွက်40နဲ့ရခိုင်ပြည်နယ်မှာ26ကွက်မွန်ပြည်နယ်မှာတော့14ကွက်ရှိတယ်လို့သိရပါတယ်မွန်ပြည်နယ်မှာရေလွတ်ကွက်ဧရိယာအနည်းဆုံးဖြစ်ပေမဲ့ငါးရရှိမှုနှုန်းကတော့နှစ်စဉ်အထွတ်နှုန်းကောင်းခဲ့တယ်လို့သိရပါတယ်လက်ရှိချိန်ဒီမှာတော့ငါးတယန်စာတတွေကိုအလွန်ကျွံသုံးဆွဲမှုတွေနဲ့ရေလုံငန်းဆိုင်ရာစည်းကမ်းတွေနဲ့ဥပဒေတွေကိုချိုးဖောက်မှုတွေကြောင့်ငါးထွက်နှုန်းတွေလျှော့ချခဲ့ပြီးတော့အချို့ငါးမျိုးစိတ်တွေကတော့ကွယ်ပြောက်လို့နီးပါဖြစ်လာခဲ့တယ်လို့မွန်ပြည်နယ်ငါးလုပ်ငန်းအဖွဲ့ချုပ်ကဒုတိယဥက္ကဋ္ဌဦးခင်မောင်ကြီးကပြောပါတယ
်မွန်ပြည်နယ်တစ်ခုလုံးကိုပြောရမယ်ဆိုရင်တော့တရားမဝင်ငါးဖမ်းဆီးမှုဒါတွေက overfishing ပေါ့တရားလုံးဖမ်းဆီးမှုများလာပေါ့ငါးမျိုးသုံးမှုတွေဖြစ်တယ်ဆိုတာကလည်းတရားစတာတွေပြည့်စုံတယ်ဆိုတာလည်းသူတို့တွေတရားလုံးဖမ်းဆီးလို့ငါးကိုအဲ့ဒါကြောင့်မလို့ပဲတစ်ချိန်တုန်းကတော့တော်တော်လေးကိုရှာပါခဲ့တယ်အစဉ်လာအားကျတော့မွန်ပြည်နယ်ကငါးထက်ကုန်ရန်ပေါက်နော်
မွန်ပြည်နယ်ဟာရေလုတ်ခွဲဧရိယာအနည်းဆုံးဖြစ်ပေမဲ့ငါးထွက်နှုံကောင်းခဲ့တဲ့ရေလုတ်ခွဲဖြစ်ပါတယ်လက်ရှိအချိန်မှာတော့ငတလောက်ငပုတ်တင်းကပလူကက်ကူရံငရောင်ငါးမျိုးတွေကတော့ပြက်ကွယ်လို့နီးနီးဖြစ်လာခဲ့ပြီလို့ဒေသခံငါးအဝေထိုင်တွေကပြောပါတယ
်စီကမဲ့ငါးဒီဖားနဲ့တွေ့ဒီကတော်တော်လေးကိုမရှိနီးပါလောက်ရာခိုင်နှုံနဲ့တွေ့မှဆိုရင်တော့စစ်စစ်ရာခိုင်နှုံလောက်ကုန်သွားတယ်လို့ဖြစ်သွားတယ်စီအများဆုံးအဓိကပြောက်ွက်တာကတော့ငတလောက်ပေါ့ငတလောက်ကပ်ပလူနောက်ငရောင်ကြီးအဲကတ်တဘောင်နတ်ကတော်ပေါ့ငပုတ်တင်ဒါတွေကတော့ငပုတ်တင်ကတော့ဟိုအားလုံးထဲမှာတော့ဟိုကြံနေကြပေါ့နော်ထိုက်တဲ့တော့ကြံနေကြံတဲ့ငါးတွေကတော်တော်လေးပြောက်သွားတယ
်မွန်ကြီးနယ်မှာငါးတယံဇာတတွေကိုထိခိုက်မှုမရှိစေရေးအတွက်ငါးလုပ်ငန်းဦးစီးဌာနကသတ်မှတ်ထားတဲ့စည်းကမ်းချက်တွေထုတ်ပြန်ထားပြီးဖြစ်ပါတယ်ဒေတာအခေါ် တန်စကားပိုင်ကြားပိုင်ဂားများဖြင့်ငါဖန်းစည်းမှုကိုခွင့်မပြုကြောင်းသတ်မှတ်ထားသလိုမွန်ကြီးနယ်မှာရေချူဥပဒေအရမြေချောင်းတွေမှာငါပဖက်ရရာတီအနေနဲ့လေမေလာကနေဇူလိုင်လကုန်ထိသတ်မှတ်ထားပြီးတော့ရေငန်ဥပဒေအရပင်လယ်ပြင်မှာငါမဖန်းရရာတီအရဇွန်လကနေဩဂတ်လထိသတ်မှတ်ထားတယ်လို့သိရပါတယ်ခုလိုငါတင်ရန်ဇာတာတွေထိခိုက်လာတာကလည်းတရားမဝင်ငါဖမ်းဆီးသူတွေအနေနဲ့ငါလုပ်ငန်းဦးစီးဌာနကထုတ်ပြန်ထားတဲ့စီကံချက်တွေကိုလိုက်နာခြင်းမရှိတဲ့အပြင်ငါဖမ်းလိုက်စင်မရှိဘဲနဲ့အချိန်ခါမရွေးဖမ်းဆီးနေတာကြောင့်ဖြစ်တယ်လို့ဒေသခံတွေကသုံးသပ်ကြပါတယ်။ရေလုပ်ငန်းလုပ်ကင်သူကိုရင်းအောင်ကသူ့အမြင်ကိုခုလိုပြောပါတယ်
။ဒီလိုရှိကျွန်တော်တို့လောက်စားနေကြလို့ဒီတန်တခါတွေကတော်ပေါင်းဝင်ကိုလိုကိုလိုက်ဖမ်းနေတယ်တို့ရဆက်ရှိနေဆက်လုပ်နေလို့ဘယ်လိုမျိုးပေါ့အခုတို့ကဘယ်လောက်ထိဆိုလဲဆိုလို့ရှိရင်တို့ဝိုင်းပြီးကထွက်သွားတာရေပဲရှိတာဒီနေ့အသားချလာပြီးတာနဲ့ခုဖြစ်ပြီးတာနဲ့ငါ့ဘက်အပံပေါက်တာနဲ့တော့မလုပ်ဘူးအတူတောင်သေးတာဆိုလို့မပြောနဲ့နောက်သူ့နဲ့ကြီးတဲ့ငါးမကြီးဆိုလို့ရှိရင်35 20လောက်ရှိတယ်ငါသူ့ခိုးပေါက်လို့မရသူကကျွန်တော်တို့ပိုက်ပိုက်လို့မဟုတ်ဘူးသူကခေါက်ပိုက်ဖြစ်တို့ရင်တော့တို့လို့မရကျွန်တော်တို့နေတဲ့ဘယ်လိုတော့ဘူးတန်တကာကိုလက်ရှိကျွန်တော်တို့ရဲ့တန်စတာထိန်းသိမ်းမှုဆိုတာတော့ပိုအပ်တယ်ဒါပေမဲ့
ရုပ်လုံငန်းလုတ်ကိုင်းသူမတ်တီရာကလည်းသူမရဲ့အမြင်ကိုခုလိုပြောပါသေးတယ်
။ငွေစင်တဲ့မိသားစုလက်ထက်တဲ့ဘိုးဘွားလက်ထက်တဲ့ဒီရေလုံငန်းတောင်ဝမ်ပိုက်ပဲလုပ်တယ်။ကျမအိမ်အောင်ကြပြီး23နှစ်စီပွားဒီလုံကိုဆက်လိုက်ပြီးတော့ကျမနာမည်နဲ့ပဲအခွန်ချိန်ပြီးလုပ်တယ်။ငရင်းငတန်ငါမဖမ်းအောင်ဆိုတော့ကျမတို့သိတယ်။၃လပိုင်း31ရက်နေ့မရခင်ကကျမတို့ဒါကိုနားရတယ်။အခုအခါကျတော့ဘလို့ဖြစ်လဲဆိုတော့ကျမတို့တကယ်တရားဝင်လုပ်တဲ့လူကြီးကနားပြီးတော့တရားမဝင်တဲ့ပိုက်ပွက်တွေနဲ့ဖမ်းတဲ့လူကြီးကပင်လဲပင်မှာယနေ့ထိဖမ်းနေတော့မှာ
မွန်ကြီးနယ်အတွင်းမှာပင်လဲပင်မှာကန်ဝေးငါဖမ်းရေရင်320စီကန်နီးငါဖမ်းရေရင်1244စီရှိပြီးတော့ငါလုပ်ငန်းဦးစီးဌာနရဲ့တရားဝင်ခွင့်ပြုချက်နဲ့ငါဖမ်းစည်းခွင့်ပြုထားပေမဲ့လည်းတရားမဝင်စီးကတ်မဲ့ငါဖမ်းနေတဲ့လှေတွေကတော့တရားဝင်ခွင့်ပြုပေးထားတဲ့လှေထက်နှစ်ဆကျော်ခန့်ပိုများနေတယ်လို့သိရပါတယ်။ဒါ့အပြင်တရားမဝင်ငါဖမ်းနေကြသူတွေအနေနဲ့လည်းတားမြစ်ချက်တွေကိုချိုးဖောက်ကြတဲ့အပြင်ငါတရားစာတတွေကိုရှားပါးစေမဲ့နီးလန့်တွေကိုသာအသုံးပြုပြီးတော့ငါရှာနေကြတာဖြစ်တဲ့အတွက်ငါလုပ်ငန်းဦးစီးဌာနအနေနဲ့ဥပဒေချိုးဖောက်သူတွေကိုပြစ်ဒဏ်ချမှတ်တဲ့လို့ဒေသခံရေလုပ်ငန်းလုပ်ကိုင်သူတွေကပြောပါတယ
်။တို့ကအခုဆင်းတဲ့ဟေးဆိုတရားမဝင်တော့ငါအသေးလေးမုံအကုန်တို့ရတယ်။ကျမတို့မှဒီတရားဝင်တဲ့ပိုက်ကွန်းနဲ့ဆိုတော့ငါရှာတဲ့ခါကျကျမတို့ကရှာတယ်။တို့လောက်မဆင်မပြေဘူး။ကျမတို့ရေရှည်ဆိုနောက်ဆိုလေတွေပိုက်တွေမလုံစားမှရတော့ငါတော့ဘယ်လိုလုံစား
မွန်ပြည်နယ်မှာတရားမဝင်စီကဲမဲ့ငါဖမ်းသူတွေကိုပြည်နယ်အစိုးရအစီအစဉ်နဲ့ငါလုပ်ငန်းဦးစီးဌာနရေလုတ်သားအစုဖွဲ့တွေရဲတပ်ဖွဲ့ဝင်တွေအုပ်ချုပ်ရေးအဖွဲ့တွေပါဝင်တဲ့အဖွဲ့တွေကပူးပေါင်းပြီးတော့ပင်လယ်ပြင်ထိဖမ်းဆီးလုပ်ငန်းတွေကိုဆောင်ရွက်နေကြပေမယ့်တရားမဝင်စီကဲမဲ့ငါဖမ်းသူတွေရော့နေသားချင်းရှိဘူးလို့ဒေသခံတွေကပြောကြပါတယ်မွန်ပြည်နယ်အတွင်းကရေတရန်ဇာတာတွေကိုထိမ့်သိမ်းဆောက်ရှောက်နိုင်ဖို့အတွက်ကတော့ငါးလုံငန်းဦးစီးဌာနနဲ့သက်ဆိုင်ရာတာဝန်ရှိသူတွေကပဲတာဝန်ရှိနေတာမျိုးမဟုတ်ဘဲနဲ့ရေလုံငန်းလုတ်ကိုင်းနေသူတွေငါးတိုင်များနဲ့မွန်ပြည်နယ်ကဒေသခံများအားလုံးကပါအသိစိတ်တတ်နဲ့ဝိုင်းဝန်းထိမ့်သိမ်းဆောက်ရှောက်နိုင်မှဖြစ်နိုင်မယ်လို့လည်းဦးတန်းထေကခုလိုပြောပါတယ်
။ပပောင်ဆိုတာကတော့အကုန်လုံးညီညွတ်မှရမယ်ငါဦးစီးဌာနတစ်ခုတည်းအနေနဲ့ဆိုလဲငါဦးစီးဌာနကတော့ပင်လယ်ထဲကိုဆင်းပြီးတော့ဒီလိုမျိုးတော့လောက်ခဲ့တဲ့အဆင်လာမရှိဘူးညီလူကားငယ်တွေနဲ့ပေါင်းတယ်ကျွန်တော်တို့ငါလုံးကအဖွဲ့ချုပ်နဲ့ပေါင်းတယ်ဒီလိုပေါင်းပြီးတဲ့အခါကျတော့ပင်လယ်ထဲဆင်းခဲ့တဲ့အဆင်လာဆိုတာရှိအရင်တော့ဒီပင်လယ်ဆင်းခဲ့တဲ့အဆင်လာမရှိပါဘူးငါဦးစီးဌာနအနေနဲ့အဲ့တော့သူတို့လက်တွေ့ပြီးတော့ဆက်လုပ်မယ်ဆိုလို့ရှိရင်တော့လုပ်ခွင့်ရမယ်ဆိုလို့ရှိရင်တော့ဒီဟာမကြပါဘူးပပြောင်းနိုင်ပါတယ်အခုကျွန်တော်တို့လုပ်နေတာပန်းနိုင်ရောက်ခံပြီးပါပြီ
ငါလုပ်ငန်းဦးစီးဌာနကစီကန်းတွေနဲ့ရေလုပ်ငန်းဆိုင်ရာဥပဒေတွေကိုချိုးဖောက်ပြီးတော့ငါဖတ်နေကြတဲ့သူတွေရှိနေပေမဲ့လည်းရေးယူတဲ့အပိုင်းမှာတော့အားနည်းချက်တွေရှိနေတဲ့အတွက်ခုလိုရေတရန်စာတတွေဆုံးရှုံးရခြင်းဖြစ်တယ်လို့ဒေသခံတွေကသုံးသပ်ပြောဆိုနေကြပါလိမ့်ရှင်။ကျမမေတ္တချန်ဟိမမြစ်မခသတင်းအေဂျင်စီကနေ VOA ကိုပေးပို့လိုက်တာပါ
ရှင်များရှင်ကျမသင်္ကေတထိုက်ပါအပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပေးပါမယ်ကိုဗစ် -19 ကပ်ဘေးရောဂါကြောင့်အလို့အကိုင်းနားထရတဲ့အမေရိကန်လှုပ်သားတွေမူလအလို့ပြန်ရဖို့မတိမချာဖြစ်နေပြီလို့ AP သတင်းအေဂျင်စီနဲ့ NORC လူမှုဆက်ဆံရေးသုတေသနဌာနတို့ ပူးတွဲလုပ်တဲ့စစ်တမ်းကဖော်ပြပါတယ်။ COVID-19 ကြောင့်အလုပ်နားထားရတဲ့အမေရိကန်တွေကြားမူလအလုပ်အကိုင်ပြန်ရှိရေးအလားအလာအခြေအနေတွေကိုစူးစီးတင်ပြပေးပါမယ်ရှင်။
ကောင်းရနေပဲကိုကအွန်လိုင်းလေအီးမေးလ်တွေပို့တယ်လေတမရီလေးအော့ပေးလိုက်တယ်ဆိုတဲ့အကြောင်းကိုအီးမေးလ်လမ်းပို့ပါတယ်ပြီးခဲ့တဲ့နှစ်ပတ်ကျော်ကျော်လောက်ကတခါ HR ကစာလမ်းပို့တယ်လေစာလဲပို့တယ်အီးမေးလ်လဲပို့တယ်ပေါ့နော်နောက်ထပ် extension 6လပေါ့နော် lay off ထပ်လုပ်ပါတယ်ဆိုတဲ့အကြောင်းကိုထပ်ပြောတယ
်အမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်ဘော်တီမိုးမြို့ကဒေါ်အေးအေးငိမ့်ပြောသွားတာပါသူကတော့ဘော်တီမိုးမြို့လေကဟီလ်တန်ဟိုတယ်ဝန်ထမ်းဖြစ်ပြီးမတ်လာကလေးကအလုံနားနေရတာဖြစ်ပါတယ်။ဝန်ထမ်းတွေကိုရာရှည်အလုံနားလိုက်တာကြောင့်စီးပွားရေးလုပ်ငန်းတွေပိတ်ပစ်ဖို့နောက်ဒီဝါလီခန့်ဖို့လမ်းပွင့်သွားစေတာဖြစ်တယ်လို့ဝန်ထမ်းတွေကိုရေရှည်လာစာပေးဖို့လည်းမလိုတော့တာပါ။အလုံကနေရာရည်နားခံရတဲ့ဝန်ထမ်းတွေအနေနဲ့မူလအလုပ်တွေပြန်ရဖို့မျှော်လင့်ချက်မရှိဖြစ်လာကြပါတယ်။ပြီးခဲ့တဲ့ AB လဒုံကဆိုရင်အလုံနားခံထားရသူတွေရဲ့88ရာခိုင်နှုန်းကယာယီပဲအလုံနားရတာပါလို့ယူဆခဲ့ကြတာပါအခုတော့မူလအလုပ်တွေပြန်ရဖို့မျှော်လင့်သူ58ရာခိုင်နှုန်းထိကျဆင်းသွားတယ်လို့ AP သတင်းအေဂျင်စီနဲ့ NORC လူမှုဆက်ဆံရေးသုတေသနစင်တာတို့ပူးတွဲပြုလုပ်တဲ့စစ်တမ်းကဖော်ပြပါတယ်ဒီစစ်တပ်အရာဆိုရင်တော့အကြမ်းဖျင်းဝန်ထမ်း10သန်းလောက်ဟာအလုပ်သင့်ရှာကြရတော့မှာဖြစ်ပါတယ်။ပူးတွဲစစ်တမ်းပြုစုတဲ့ AP နဲ့ NORC စင်တာရဲ့လက်ထောက်ညွှန်ကြားရေးမှူး Jennifer Benz ကအခုလိုပြောပါတယ်
။ The recent spike in cases may be
one ဒီဘဝအခြေအနေနောက်သူတို့မူလအလုပ်အကိုင်တွေကိုအရင်လိုပြန်ပြီးတော့လုပ်နိုင်မယ့်အလားအလာပေါ်မှာပြောင်းလဲကျနေလာတာရဲ့အကြောင်းရင်းတစ်ခုကတော့လက်တလောဗိုင်းရပ်စ်ကူးစက်မှုတိုးလာတာကြောင့်လည်းဖြစ်နိုင်ပါတယ်
။ The way it was before all of this started.
ကဘာတလောဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကြောင့်ဟိုတယ်တွေမှာကျူတင်အမှားတွေပြန်ဖြတ်ကြတာကြောင့်လည်းအလုပ်ထုတ်လိုက်ရတဲ့ဝန်ထမ်းတွေရှိနေသလိုအလုပ်မထုတ်ဘဲယာယီနားနေရသူတွေလည်းအလုပ်ပြန်ဝင်ဖို့မရေမရအခြေအနေဖြစ်နေတာလို့ဒေါ်အေးအေးငိမ့်ကပြောပါတယ်။
ဟုတ်ပါတော့ကာဝယ်ဈေးတကယ်လို့ထွက်ခဲ့မယ်ဆိုရင်တော့ပုံမှန်တိုင်းပဲပြန်ပြီးတော့လဲပတ်မယ်ဒါပေမဲ့မထွက်ခဲ့ဘူးဆိုတော့သူတို့ကတော့ extension ကိုတော့အကြာကြီးတော့လုပ်လို့မရဘူးပေါ့နော် lay off ကိုအခုတော့မှ6လပတ်မှန်ဆိုရင်သူတို့ဥပဒေအရဆိုရင် 6 month ပဲဟိုဟာ in ပေါ့ lay off ကပေးလို့ရတယ်ပေါ့နော်ဒါပေမဲ့ union member ဝင်တွေဖြစ်တဲ့သူတို့က fire လုပ်လို့မရတဲ့အတွက်ကြောင့်နောက်ထပ်6လကိုထပ်ပြီးတော့ extension တိုးတဲ့အတွက်ကြောင့်နောက်နှစ်3လပိုင်းအထိပေါ့နော်အဲ3လပိုင်းအထီးဟိုတော့ထပ်ဆောင်ကြည့်ရမှာပေါ့အဲ့တော့မှပဲအချိန်နေတွေကဒီလိုပဲပုံမှန်သွားမယ်ဆိုရင်တော့ကျွန်တော်တို့အကုန်လုံးကဟိုတယ်ကပိတ်ပြီးတော့အကုန်လုံး fire ဖြစ်မယ်လို့တော့ထင်တာပဲ
ကိုဗစ်ကူးစက်ပြန့်နှံ့မှုကြောင့်ဝန်ဆောင်မှုလုပ်ငန်းတွေတင်မဟုတ်ဘဲစက်ယုံတွေမှာပါလူလျှော့လာရတာပါကုန်ပစ္စည်းထုတ်ပိုးတဲ့စက်ယုံကနေယာယီအလုံနာခံထားရသူရှောင်းလင်းပြောပြတာကတော့
အခုတိုးတရားတင်အဲ့ဒါယောဂပြန်ဖြစ်လာတဲ့ချိန်ကျတော့တချို့ပြည်နယ်တွေမှာအဲ့ဒါသူတို့လော့ဒ်ဒေါင်းပြန်ထလာတာနည်းနည်းပါးပါးရှိလာတဲ့တော့တော့ကမ္ဘာကြီးကမလဲပတ်နိုင်တော့ဘူးအဲ့ဒါတော့သူတို့နားခိုင်းတယ်လို့လေးအလုပ်လုပ်ခဏတော့သူတို့ပြောက
ြ Zip Recruiter ကလုပ်သားဆိုင်ရာစီးပွားရေးပညာရှင် Julia Pollack ကတော့အလုပ်အကိုင်းဆုံးရှုံးရတဲ့မိဘတွေကြုံတွေ့နေရတဲ့အခက်အခဲတစ်ခုကကလေးတိုင်းကြောင့်နေမရှိတာနဲ့လာမဲ့စာတင်နဲ့အွန်လိုင်းကနေကြောက်တက်ကြမဲ့ကလေးတွေကိုစောင့်ရှောက်ကြီးကြပ်ဖို့လိုအပ်နေတာပဲဖြစ်တယ်လို့ပြောပါတယ်။ကပ်ဘေးယောဂါကဆက်ပြီးတော့ဖြစ်နေတာကြောင့်စီးပွားရေးလုပ်ငန်းတွေအနေနဲ့ဆက်ပြီးဖွင့်လှစ်ပြီးအခက်အခဲကျော်လွှားဖို့ကြိုးစားကြမယ်ဆိုရင်လည်းအပြည့်အဝပြန်လဲကောင်းမွန်လာဖို့ကနှစ်နဲ့ချီအချိန်ယူရမယ်လို့လည်းစီးပွားရေးပညာရှင်ပိုလတ်ကပြောပါတယ်။
Many businesses are now realizing that the losses they've absorbed will
when it can up ga now la me nit twi ma be phit la me a chi ni ba dilu phit ya da ga le di ni chong twi ni ya de a khe khe chang thi ka ya da de ma hou phe ne thru ye si bwa ye maha pyu wa ta khu lo pyaung le la mu chang le phit ba de
that's changing their whole business strategy
le shi ma do a lou na khan tha ya tu ri ga a so ya ye a lou le me khan sa khwin ya tha bi me lo le a lou tit twi ko le pyan pi lo shao tha sha pwe ni cha ba de ဒါပေမဲ့အလုတ်သစ်ရနိုင်တဲ့အလားအလာကလည်းထင်သလောက်မလွယ်ပါဘူး။ ဒေါ်အေးအေးညင်းရဲ့အတွေ့အကြုံကတော့
စင်းစားတယ်မြစင်းစားတယ်အမြဲလို့လို့ရှောက်တယ်တချို့လူတွေပြောပြရဲကြက်ရတော့ပေါ့သူတို့ကအများကြီးပထမတော့က lay off တွေပေးထားတော့အခုတကယ်တကယ်သူတို့အလုပ်တွေပြန် run တဲ့ခါကျတော့သူတို့လူတွေကိုပဲအရင်လုံးအရင်ပြန်ခေါ်တာပေါ့နော်သူတို့လူတွေကဝင်းပါလဲညင်းနေဆိုတော့မှကိုယ်တွေနောက်လူတွေကိုအစ်စ်ပြန်ခေါ်မယ်ဆိုတဲ့အကြောင်းကိုပြောတယ်
ရှောင်းလင်းကတော့အလုတ်တစ်ကကျွန့်ကျင်မှုအစ်စ်ပြန်ပြီးတော့လိုအပ်အောင်မယ်လို့ပြောလာပါတယ်
ကျွန်တော်လည်းအဲ့လိုမျိုးထုတ်တာမဟုတ်တဲ့အတွက်ကြောင့်လေအော့ဆိုတော့ဘယ်လောက်ကြာမလဲဆိုတော့ကျွန်တော်လည်းမသိဘူးအေးကျွန်တော်လည်းပါဖြစ်ဖြစ်ပေါ့လူပိတာလို့ဆိုတော့ကိုကနားလဲတယ်ဆိုတော့လိုအပ်ကိုရဲ့သဘောဖြစ်တာပေါ့အဲ့ဒါကြောင့်ကြံလို့ဖို့တော့ဒီကိုလည်းဟုတ်
မကြာခင်ကလှုပ်ထားတဲ့ AP နဲ့ NORC သုတေသနဌာနရဲ့ပူးရဲစစ်တမ်းကိုခြုံငုံသုံးသပ်ရရင်တော့အမေရိကန်ထက်ဝက်နီးပါးကသူတို့ကိုယ်တိုင်ဒါမှမဟုတ်လေသူတို့ရဲ့မိသားစုဝင်တွေ COVID-19 ကပ်ဘေးကြောင့်ဝင်ငွေရော့ချရတယ်လို့ဖြေကြားကြပါတယ်ဒီထဲမှာဆိုရင်28ရာခိုင်နှုန်းကကိုယ်တိုင်ဒါမှမဟုတ်လေမိသားစုဝင်တူဦးအလောက်ကယာယီနားနေရတယ်လို့ဖြေကြားပြီး33ရာခိုင်နှုန်းကတော့အလုတ်ချိန်လျှော့ချခံထားရပါတယ်24ရာခိုင်နှုန်းကတော့လစာမဲ့ခွင့်ယူထိုက်ချရတဲ့အကြောင်းနဲ့29ရာခိုင်နှုန်းကတော့လုတ်အားကလစာလျှော့ချခံထားရတယ်လို့ပြောကြပါတယ်အခုလေးလာကျဲစစ်တမ်းတစ်အရာတော့အမေရိကန်16ရာခိုင်နှုန်းကအခုလက်ရှိအခြေအနေထက်ရှေ့လျှောက်ငွေရေးကြေးရေးပိုပြီးတော့အခက်တွေ့လာမယ်လို့ပြောဆိုနေကြပါတယ်ရှင်ကျမသင်ကြီးထိုက်ပါ
VOA ရဲ့ blogger ပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျမဆုမြတ်ပါမှာ။မြန်မာနိုင်ငံမှာ November 6ရက်ကျင်းပတော့မယ့်ရွေးကောက်ပွဲကြရင်ဖိပရောက်မြန်မာနိုင်ငံသားတွေအနေနဲ့ချိုးတင်မဲဆန္ဒပေးနိုင်ဖို့ရွေးကောက်ပွဲကော်မရှင်ကသတ်မှတ်ထားတဲ့ပုံစံ15ရှောက်လွှာတင်ဖို့လိုပါတယ်။ကိုရောက်နေတဲ့နိုင်ငံတွေကတန်ယုံတွေစီကိုပေးဖို့ရှောက်ထားရမယ်။ပုံစံ15ရှောက်လွှာတွေကို online ပေါ်မှာအလွယ်တကူဖြည့်ပြီးတော့တင်နိုင်ဖို့အတွက်စင်ကာပူအခြေစိုက်မြန်မာလူငယ်တွေကonline ရှောက်လွှာအဖြစ်နဲ့အသွင်ပြောင်းဖန်တီးပေးထားပါတယ်စင်ကာပူမလေးရှားထိုင်းတောင်ကိုရီးယားဂျပန်ဩစတြေးလျဗြိတိန်အမေရိကန်နဲ့အိန္ဒိယနိုင်ငံတွေမှာရောက်နေကြတဲ့မြန်မာနိုင်ငံသားတွေအနေနဲ့မဲပေးကြမယ်လို့နာမည်ပေးထားတဲ့ website ပေါ်မှာချိုတင်မဲရှောက်လွှာပုံစံ15ကိုဖြည့်ပြီးတော့သက်ဆိုင်ရာတန်ယုံတွေစီကိုတိုက်ရိုက်ပေးပို့နိုင်အောင်လို့စီစဉ်ပေးထားတာပါမဲပေးကြမယ် website ဖြစ်လာဖို့စတင်အတွေးပေါ်သူကတော့စင်ကာပူမှာနေထိုင်အလုပ်လုပ်နေတဲ့ကုအလက်ဇန်ဒါအောင်ဖြစ်ပါတယ်American, Britain, India နိုင်ငံတွေမပါသေးဘဲ6နိုင်ငံပဲရှိသေးချိန်မှာမေးမြန်းထားတဲ့စရာကိုအသေးချပြောချင်ပါတယ်ရှင်
။ COVID ကာလအတွင်းမှာအလုံးသိရဲ့အတိုင်းပဲတွားရေးလာရေးခက်ခဲတဲ့အတွက်ကြောင့်ပုံစံ15တင်ဖို့အဆင်မပြေလို့မတင်ရလို့နေမထဲရလို့မရှိရလျောင်ကျွန်တော်တို့ပြပရောက်မြန်မာနိုင်ငံသားများအားလုံးအလွယ်တကူအချိန်ကုန်တတ်တာဆိုအဖြစ်ပုံစံ15ကိုများများတင်ပြီးလေးပေးတဲ့နေ့ကျရင်လည်းများများပေးနိုင်အောင်ဆိုတဲ့အဓိကရည်ရွယ်ချက်နဲ့လုတ်ခဲ့တာဖန်တီးခဲ့တာပါအမ
နိုင်ငံရခြားရောက်နေကြတဲ့မြန်မာနိုင်ငံသားတွေအွန်လိုင်းပေါ်မှာပုံစံ15ရှောက်ဟွာဖြစ်နိုင်ဖို့အတွက်ဝိုင်းဝန်းဆောင်ရွက်သူစုစုပေါင်းက12ယောက်ရှိပြီးတော့အားလုံးကအွန်လိုင်းပေါ်မှာပဲစုစည်းမိခဲ့ကြတာဖြစ်ပါတယ
်အွန်လိုင်းကနေပြီးတော့ meeting နေ့တိုင်းနေ့ပါပေါ့နေ့တိုင်းနေ့ပါ meeting ခေါ်ခဲ့တယ်ဘာခက်ခဲတွေရှိတယ်ဘယ်လိုမျိုးအကောင့်ဖယ်ပေါ်မယ်ဆိုပြီးတော့တိုင်နေခဲ့ပါတယ်ဟိုအခက်ခဲတော့ရှိခဲ့ပါတယ်ဒါပေမဲ့အကုန်လုံးစိတ်သူကိုယ်သူနဲ့ကြော်ဖြတ်ခဲ့လို့ဒီချိန်မှာမဲပေးကြမယ်အခွဲကနေပြီးတော့အောင်မြင်တဲ့ဖန်တီးပေးနိုင်ခဲ့တာပါအမ
တယောက်နဲ့တယောက်ဟိုမျက်နှာချင်းဆိုင်တွေ့လို့မရတဲ့အခြေအနေမှာ online ပေါ်ကနေပြီးတော့ပဲအဲ့လိုမျိုးလုပ်ကြရတဲ့နောက်အချိန်ကလည်းခတ်တူတူအတွင်းမှာလုပ်ကြရတဲ့အခါမှာရောဘလော့ထီပေါ့နော်ဒါဟိုစိန်ခေါ်မှုတွေရှိခဲ့တယ်လို့ပြောလို့ရလဲရှင
် online ကိုအစားထိုးတဲ့အချိန်မှာကျွန်တော်တို့အနေနဲ့စိန်ခေါ်မှုကတော့သက်ဆိုင်ရာတန်ယုံအသီးသီးကကျွန်တော်တို့ရဲ့ online ကိုလက်ခံပမလားဆိုတဲ့ဟာပါကျွန်တော်တို့အနေနဲ့ challenge ဖြစ်ခဲ့ပါတယ
်အခုဆိုရင်ဒါနိုင်ငံ6နိုင်ငံမှာဒီလိုမျိုး online ကနေ form တင်ပြီးဖြည့်လို့ရတဲ့အခါကျတော့တခြားနိုင်ငံတွေကတန်ယုံနေရောကို Alexander တို့လုပ်ထားတဲ့ website ကနေပြီးတော့ဖြည့်တဲ့ form မျိုးလက်ခံမယ်လို့ရောဘယ်လိုမျိုးအာမခံချက်ယူထားလဲရှင
့်။ဟောလောလောဆယ်တော့ Singapore တန်ယုံကကျွန်တော်တို့မဲပေးကြမယ် online submission ကိုအတိမတ်ပြုတယ်။အတိမတ်ပြုတယ်။ကြံလက်ကျန်နိုင်ငံတွေကတော့အခုချိန်ထိတော့တုတ်ပြန်မှုကမရသေးဘူး။ထို့တော်လည်းပဲကျွန်တော်တို့ရဲ့ online submission ကသူတို့လိုချင်တဲ့အချက်လက်နဲ့ document တွေကိုပေါအောင်ရေးဆွဲထားတဲ့အတွက်ကြောင့်ကျွန်တော်အနေနဲ့ကျွန်တော်တို့ရဲ့ပုံစံ15 online submission ကိုလက်ခံမယ်လို့ညွှန်လင်းမိပါတယ်
။ online form ဖြစ်နိုင်ဖို့ဤပညာပိုင်းကပံ့ပိုးကူညီခဲ့တဲ့ IT ဤပညာရှင်တွေကစင်ကာပူအခြေစိုက် software developer ကို Kevin Joe ကလည်းသူတို့အနေနဲ့အလွယ်ကူဆုံးဖြစ်အောင်လုပ်ပေးထားတယ်လို့ရှင်းပြပါတယ်။
ကျွန်တော်တို့ရဲ့ target audience ကကျွန်တော်တို့က mobile ကနေတုံးမဲ့ audience ကိုပို့သွားတဲ့အတွက်ကျွန်တော်အဓိကတော့ mobile နေပြီးတော့လည်းကူတုံးလို့ရအောင်ကျွန်တော်လုပ်ပေးထားပါတယ်။ဉာဏ်ဤပညာနဲ့မြင့်မြင့်တဲ့လူတွေပါနိုင်တယ်။အဲ့လူတွေအတွက်ကျွန်တော်တို့ကစဉ်းစားပြီးတော့ပုံစံ15ပုံမှာပါတဲ့feel လေးတွေပေါ့အဲ့ data လေးတွေအကုန်လုံးကျွန်တော်တို့ကဒီ mobile phone ပေါ်မှာမြင်ရဖို့ပေါ့ပြီးသွားလို့ရှိရင်ဒီဟာလေးတွေသူတို့ဖြစ်ပြီးသွားလို့ရှိရင်သူတို့အနေနဲ့ phone တန်ရုံတခါတည်းမပို့ခင်သူတို့အရင်ဆုံး preview ပြန်ကြည့်လို့ရဖို့ပေါ့ပြီးတော့ရင်သူတို့မှားတယ်ဆိုရင်ပြန်ပြင်လို့ရဖို့ဒီလိုလေးတွေကအစားသူတို့ရိုးရိုးလေးပဲစဉ်းစားပြီးတော့design ဆွဲခဲ့တာပါခင်ဗျာအဲ့
တော့အဲ့လို form ဖြည့်တဲ့နေရာမှာရောဖြည့်တဲ့သူတွေအတွက်တည်တဲ့နဲ့မဖြစ်မနေလုပ်တဲ့အချက်တည်းကဘာလဲဆိုတာနည်းနည်းလေးအဲ့ဒါ step by step ပြောပြပါလား
ပထမဆုံးတော့ဒီနိုင်ငံရွေးရတယ်ပေါ့နော်နိုင်ငံရွေးပြီးတော့ ਨੇ သူဒီ form data တွေမဖြည့်ခင် PDP information ကိုကျွန်တော်တို့က agree ဖြစ်ပါတယ်ဆိုတော့ checkbox လေးကိုသူက on ပြီးတော့မှသာကျွန်တော်တို့နောက်တစ်ဆင့်သူတို့ set သွားလို့ရပါတယ်ခင်ဗျအဲ့ကောင်ပြီးသွားတော့မှကျွန်တော်တို့ form 15ပုံမှာပါတဲ့ data တွေအကုန်လုံးအတိုင်းပဲဟိုမှာဆိုနာမည်ဘယ်တိုင်း data ကြီးကိုသူတို့လိုချင်တာလဲစတဲ့ information ပေါ့နော်အဲ့ဒီ information တွေပေါ့မဖြစ်မနေဖြည့်ရမယ့် data တွေပေါ့အဲ့ဒီ data တွေအကုန်လုံးသူတို့ကဖြည့်ရပါတယ်။မဖြည့်ဘဲနဲ့သူကြော်သွားတယ်ဆိုလို့ရှိရင်ကျွန်တော်တို့ကနောက်တစ်ဆင့်သူတို့ sub လုပ်ခွင့်မပေးထားပါဘူးခင်ဗျ။နောက်ပြီးတော့ဒီ form ဖြည့်တဲ့ပုံစံနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ Facebook group ကနေပြီးတော့လည်းကျွန်တော် video tutorial လေးတွေဘယ်လိုဖြည့်ရမလဲအဲ့ဒါလေးတွေအားစာကျွန်တော်တို့တင်ပေးထားပါတယ်ခင်ဗျ။ user friendly ဖြည့်အောင်ရေကျွန်တော် form မဖြည့်တဲ့လူတွေတကယ်လို့ဘယ်လိုဖြည့်ရမလဲဆိုတဲ့အပိုင်းဆိုတော့အဓိကထားပြီးတော့ကျွန်တော်တို့ဆောင်ရွက်ပေးထားတာပါခင်ဗျ။
အဲ့မှာတခုမေးချင်တာပေါ့နော်ဒီ form ဖြည့်တဲ့အခါမှာဒီဖြည့်တဲ့လူရဲ့ကိုယ့်ရဲ့အချက်လက်တွေပါတယ်နောက်တစ်ခုကကြတော့ passport ဟို copy လိုမျိုးဓာတ်ပုံတွေပါ attachment အနေနဲ့တွဲဖြည့်ရတာမျိုးပါတယ်လေဆိုတော့အဲ့ဒီဟာတွေကိုလုံခြုံစိတ်ချမှုရှိအောင်ကိုဘလောက်ထိကို Kevin တို့ဘက်ကနေလုပ်ပေးထားပါလဲရှင်ဘာဖြစ်လို့လဲဆိုတော့ဒီဟာတွေကကိုယ်နဲ့ပတ်သက်တဲ့ကိုယ့်ရဲ့အချက်လက်တွေဆိုတော့လေဒီဟာတွေကိုမပေါက်ကြားသွားအောင်အထီရောဘလောက်ထိလုံခြုံအောင်လို့အာမခံချက်ပေးနိုင်ပါလဲရှင်
ဟုတ်ကဲ့ကျွန်တော်တို့ဘက်ကတော့ဒီပုံမှန် standard procedure ပေါ့နော်ဒီကျွန်တော်တို့ဒီပညာပိုင်းမှာ standard ဖြစ်တဲ့ procedure အတိုင်းကျွန်တော်တို့ကဒီ data တွေအကုန်လုံး encrypt လုပ်ထားတာရှိတယ်ပြီးတော့ကျွန်တော်တို့ဒီတက်မှတ်ထားတဲ့ file တွေအကုန်လုံးတန်ရုံးကိုကျွန်တော်တို့က direct တန်ပို့ပေးရပါဘူးဟိုကျွန်တော်တို့ရှိမှာတော့ limit တိုင်တော့တက်တော့ store လုပ်ထားတာမရှိဘူးခင်ဗျာကျွန်တော် attach လုပ်တဲ့ဟာတွေအတွက်ကျွန်တော်တို့ခဏတိန်းထားတဲ့ဟို temporary ပေါ့နော်ဒီတိန်းထားတဲ့ file တွေတော့ရှိတယ်ဒါကလည်းကျွန်တော်လူတိုင်းတော့ access လုပ်ခွင့်မရှိပါဘူးခင်ဗျာအဓိကတော့တန်ယုံကနေပြီးတော့ဟိုတရှုပ် data တွေကိုတို့က request လုပ်လာခဲ့ရင်ကျွန်တော်တို့ကအဲ့တန်ယုံကိုပဲကျွန်တော်တို့ကပေးလိုက်တာပါခင်ဗျာကျွန်တော်တို့တယောက်မှဝင်ကြည့်လို့လည်းမရပါဘူးခင်ဗျာဒီ data တွေအကုန်လုံးကလေ
ဒီတင်တဲ့ form တွေကိုပေါ့နော်တန်ယုံဘက်ကနေအကုန်လုံးကိုလက်ခံမယ်ဆိုတဲ့ဟာမျိုးကဘယ်လိုမျိုးအမှခံချက်ယူထားလဲရှင်
ဟုတ်ကဲ့ဟိုကျွန်တော်တို့လက်ရှိကတော့စင်ပူတန်ယုံကနေပြီးတော့ကျွန်တော်တို့ရဲ့ဒီ map ပေးကြမယ် website ကို endorse လုပ်ပြီးတော့ကျွန်တော်တို့ရှိရလာတဲ့ data တွေအကုန်လုံးတန်ယုံကိုယ်တိုင်ကလက်ခံပေးနေပါတယ်ခင်ဗျာ။ကျန်တဲ့တန်ယုံတွေကတော့ကျွန်တော်တို့ဆက်သွယ်နေတာရှိတယ်။နောက်စင်ပူတန်ယုံကလည်းကျွန်တော်တို့ကူပြီးတော့ဒါတော့ကျွန်တော်တို့ရဲ့ PR team ကနေပြီးတော့ပြောပြပေးကြပေးတဲ့အချက်အလက်ရပါတော့။တို့ဆက်လုံးစင်ပူတန်ယုံကနေပြီးတော့လည်းကျွန်တော်တခြားနိုင်ငံတန်ယုံတွေကိုကူပြီးတော့ဆက်သွယ်ပေးနေပါတယ်လို့ပြောပါတယ်ခင်ဗျာ။
မဲပေးချမယ် website မှာပုံစံ15ရှောက်လွာတင်နိုင်ဖို့ဤပညာအရာကူညီခဲ့သူတွေကတယောက်ဖြစ်တဲ့ကိုကေဗင်ကျော်ဖြစ်ပါတယ်။သူတို့ website ပေါ်မှာ6နိုင်ငံကမြန်မာနိုင်ငံသားတွေအတွက်ပဲစီစဉ်ပေးထားခြင်းမှာမေးမြန်းခဲ့တယ်ဆိုတာကိုအသေးချာပြောချင်ပါတယ်ရှင်။အဲ့ဒီ website ရဲ့လိပ်စာစာလုံးပေါင်းကတော့ maepaykyamal.com ဖြစ်ပါတယ်။ကိုနေထိုင်နေတဲ့မဲဆန္ဒနဲ့ပြင်ပကိုရောက်နေကြတဲ့မြန်မာနိုင်ငံသားတိုင်းအနေနဲ့November 6ရက်ကျင်းပမယ့်ရွေးကောက်ပွဲမှာကြိုတင်ဆန္ဒမဲပေးနိုင်ကြဖို့အတွက်ပုံစံ15ရှောက်လွှာတွေကိုတက်ဆိုင်ရာတန်ရုံတွေစီကိုတတ်မှတ်ထားတဲ့အချိန်အမီမှန်မှန်ကန်ကန်ဖြည့်ပြီးတော့ပေးပို့ကြရမှာဖြစ်ပါရဲ့ရှင်ကျွန်မဆုမြတ်မော်ပ
ါမင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရင်ကျင်းမှုရည်စည်းမှာခက်ဆားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူရာတွေကိုတက်တက်ရောင်သတင်းတော်မှာပြောပြပေးသွားပါမယ်။ကျွန်မအေးသနာကျော်ပါ။ကမ္ဘာမှာအအောင်မြင်ဆုံးအွန်လိုင်းရုပ်သံလိုင်းကြီးဖြစ်တဲ့ Netflix လိုင်းကိုဝယ်ယူကြည့်ရှုသူတွေကိုရိုနာဗိုင်းရပ်စ်ကပ်ဘေးကာလမှာအများကြီးများလာတာမှာဧပြီလကနေဇွန်လအတွင်းမှာသူတို့ရုပ်သံလိုင်းကိုဝယ်ယူကြည့်ရှုသူအသစ်10,000+ရှိခဲ့တာကြောင့်တာမန်အချိန်တွေထက်သုံးဆများခဲ့တာပါ။ဒါကြောင့်မလို့ဇွန်လကုန်အထိစီးရင်ရဆိုရင်ဒီကမ္ဘာလုံးကနေပြီးတော့ Netflix ရုပ်သံလိုင်းကိုလာစဉ်ကြည့်ပြီးဝယ်ယူထားသူပေါင်း193သန်းရှိပြီးတော့သူ့ရဲ့အကြီးဆုံးဈေးကွက်ဖြစ်တဲ့ American ပြည်အောင်စုနဲ့ Canada နိုင်ငံတို့မှာနေလာပြီးလိုင်းဝယ်ယူထားသူတန်း90ရှိပါတယ်။ ဲ့ထဲမှာ26တန်းနေပါကဒီနေ့ရဲ့ပထမနှစ်တဝက်6လတွင်မှာ Netflix ကိုလာစင်ကြီးပေးဖို့မှတ်ပုံတင်တဲ့ဖောက်တဲ့သစ်တွေဖြစ်ပါတယ်ကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကပ်ဘေးတင်ပြီးတော့နိုင်ငံတော်တော်များများမှာအိမ်ပြေမထွက်ရ၊ညမထွက်ရအမိန့်တွေထုတ်ပြန်လိုက်တာကြောင့်အိမ်ကနေပြီးတော့ရုပ်ရှင်နဲ့ရုပ်သံအစီအစဉ်တွေအဆုံကြည့်လို့ရတဲ့ Netflix အပါအဝင် online ရုပ်သံ line တွေမှာဖောက်တဲ့သစ်တွေအများကြီးရခဲ့ကြတာပါ။ဒါမဲ့ဒီ COVID ကပ်ဘေးကြောင့် Hollywood American ရုပ်ရှင်လုပ်ငန်းကြီးတစ်ခုလုံးရပ်တန့်သွားခဲ့ပြီးတော့ရုပ်ရှင်ထုတ်လုပ်ရေးတွေလည်းမလုံမရှားနိုင်ဖြစ်ခဲ့ရတာမလို့အခုဆိုရင် Netflix အတွက်ရုပ်ရှင်ကားသစ်တွေ၊ရုပ်သံဇာတ်လမ်းသစ်တွေအများကြီးမရှိတော့တာမလို့သူတို့စီမှာကြည့်စရာတိတ်မရှိတော့ရင်ဖောက်တယ်တွေရောကုန်တာမျိုးဖြစ်နိုင်ပါတယ်။အခုဆိုရင်တချို့ဒေသတွေမှာစီကံတင်းကျပ်မှုတွေလျှော့ပေါ်ပြီးပြီးတော့လုပ်ငန်းတွေပုံမှန်နှီးပါပြန်လည်လဲပတ်ကုန်ပြီဆိုပေမဲ့ Netflix ကတော့ဖြောပြေးကန်တာမှာထိတ်ဆုံးကဆက်ပြီးတော့နေရာယူထားနိုင်တယ်လို့ဈေးကွက်စောင့်ကြည့်သူတွေကသုံးသပ်ထားပါတယ်။Netflix ရဲ့အစုရှယ်ယာဈေးကလည်း COVID-19 ကိုကမ္ဘာကပ်ရောဂါဖြစ်နေစတင်ကျင်းကျတဲ့မတ်လ17ရက်နေ့ကလေးကဆိုရင် 50 ရာခိုင်နှုန်းတက်လာတာဖြစ်ပါတယ်။
To do what I do.
Director Christopher Nolan ရိုက်ကူးတဲ့အထက်နေရုပ်ရှင်ကရုံတင်မဲ့ရဲ့နောက်တစ်ခါထပ်ပြီးရွှေ့ရပြန်ပါပြီ။ Warner Brothers ရုပ်ရှင်ထုတ်လို့ရေကရိုက်ကူးတဲ့အထက်နေရုပ်ရှင်ကကို COVID ကာလလုံးရုပ်ရှင်ရုံတွေပြန်ဖွင့်ဖွဲ့ဥတဲ့ရုံတွေရုပ်ရှင်ကဖြစ်နေပထမဇူလိုင်18ရက်နေ့မှာတင်မယ်လို့ပြောပြီးတော့နောက်တော့ဇူလိုင်31အဲ့ဒီကနေပြီးတော့ဩဂုတ်7ရက်ဆိုပြီးတော့ရက်ရွှေ့ထားတာကနေပြီးတော့အခုနောက်ဆုံးထပ်ပြီးရက်ရွှေ့တော့ဘယ်ရက်ရုံတင်မလဲဆိုတာရက်ထည့်ပြီးတော့မကြေညာတော့ပါဘူး။ဒေါ်လာသက်200အကုန်ကျခံပြီးတော့တကယ်လေရင်တော့မှဖြည့်စည်းရဲ့ခံမှာတုံးခဲ့တဲ့အဲ့ဒီရုပ်ရှင်ကယုံတင်ဖို့လူများကလည်းစောင့်မျှော်နေတာဖြစ်ပါတယ်။ဒီရုပ်ရှင်ကနဲ့အမေရိကန်ပြည်အောင်စုတွေမကတကဘာလုံးရုပ်ရှင်ယုံသွားတဲ့ယဉ်ကျေးမှုပြန်အဆောက်ပြုတ်နိုင်မယ်လို့ဒေါ်ရီတာနိုလန်ကမျှော်လင့်ထားတာဖြစ်ပါတယ်။အခုနောက်ဆုံးပိုးကူးဆက်မှုတစ်ခါထပ်မမြင်ခင်မှာတော့ရုပ်ရှင်ယုံတွေကိုလူကန်းသက်နဲ့လက်ခံပြီးပြန်ဖွင့်မယ်ဆိုပြီးရုပ်ရှင်ကြိုက်ပရိသတ်တွေကိုသူတို့ကတိပေးထားတာဖြစ်ပါတယ်။ဒါမဲ့အခြေအနေကအစီအမပြေတာမလို့ရုပ်ရှင်ရုံတွေပိတ်ရုပ်ရှင်လုပ်ငန်းတွေရပ်ထားရပြီးတော့ကမ္ဘာမှာရုပ်ရှင်ရုံအများဆုံးပိုင်ဆိုင်တဲ့ကုမ္ပဏီကြီးဖြစ်တဲ့ AMC ရုပ်ရှင်ရုံကုမ္ပဏီကသူတို့ဆက်ပြီးရပ်တည်ဖို့အတွက်ငွေကြေးထောက်ကူအစီအစဉ်တစ်ခုလုပ်ထားရပါတယ်။ AMC ကသူတို့ရုပ်ရှင်ရုံတော်တော်များများကိုဇူလိုင်30ရက်နေ့မှာပြန်ဖွင့်မယ်လို့တော့ရည်မှန်းထားပါတယ်ရှင
်။LA where the girls like to play we put our hoodies on in Philly where we started acting silly then we headed out to China Taylor said that's where we find
it တက်တောင်တွင်တော့အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနေအင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။ဂျွန်လ29ရက်တနင်္လာနေ့အတွက် VOA မြန်မာပိုင်းကနေထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျွန်မစုမြတ်မောင်ကတလှည့်ပြောပြပါအောင်မယ်။ American ပြည်တော်စုကနိုင်ငံသားအခွင့်အရေးလှုပ်ရှားမှုတွေမှာဥဆောင်ပါဝင်ခဲ့သူအောက်လွတ်တော်အမတ် John Lewis ရဲ့ရုပ်အလောင်းကိုအများပြည်သူလာရောက်နှုတ်ဆက်ကာရဝပြုနိုင်ဖို့အတွက် Washington မြို့တော်ကလွတ်တော်အဆောက်အဦမှထားရှိမှာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းမှတ်ကအသက်80မှာမုန်းချိုအိတ်ကန်ချာနဲ့ကွဲလွန်သွားတဲ့အမတ် Lewis ရဲ့ရုပ်အလောင်းကို Capitol Hill အဆောက်အဦမှဒီကနေ့နဲ့အင်္ဂါနေ့နှစ်ရက်ထားရှိမှာပါ။ COVID-19 ကပ်ရောဂါဖြစ်နေချိန်မှာသူ့ရဲ့ရုပ်အလောင်းကို Capitol Hill အဆောက်အဦအရှေ့ဘက်ချမ်းကလေကားထစ်အပေါ်ဆုံးမှထားရှိမှာဖြစ်ပါတယ်။တရုတ်နိုင်ငံအနောက်တောင်ပိုင်းချန်တူးမြို့ကအမေရိကန်ကောင်စစ်ဝန်ချုပ်ယုံကိုတရုတ်ကထိန်းချုပ်လိုက်ပြီလို့ပြောပါရယ်တရုတ်အစိုးရကပြောထားတဲ့အတိုင်းဒေသစံတော်ချိန်မနေ့10နာရီမှာကောင်စစ်ဝန်ချုပ်ယုံပိတ်ခဲ့တဲ့အကြောင်းတရုတ်နိုင်ငံသားရေးဌာနကကြေညာပါရယ်လွှင့်ထူထားတဲ့အမေရိကန်အလံချပီးမနေ့ပိုင်းကြာမှာပဲတရုတ်တာဝန်ရှိသူတစ်ဖွဲ့အစအဦးတွေကိုဝင်ရောက်ထိန်းချုပ်ခဲ့ပါရယ်ဗီယက်နမ်နိုင်ငံမှာအပန်းဖြေပင်လယ်ကမ်းခြေတွေရှိတဲ့ဒန်နန်ကန်ယိုရက်မြို့တဝိုက် COVID-19 အတည်ပြုလူနာတော်တော်များများတွေ့ရှိခဲ့ပြီးတဲ့နောက်ဒေသထဲမှာရှိတဲ့လူပေါင်း 7,000 လောက်ကိုဘေးကင်းရာပြောင်းရွှေ့ပေးနေပါတယ်။ပြည်တွင်းခရီးသွားဧည့်သည်အများစုဖြစ်တဲ့လူ 7,000 လောက်ကိုဘေးကင်းရာပြောင်းဖို့အတွက်အနည်းဆုံး4ရက်လောက်ကြာနိုင်တယ်လို့အစိုးရရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။ဗီယက်နမ်မှာဧပြီလတည်းကဆိုရင်ပထမဆုံးလူမှုအတိုင်းဝိုင်းကြားကူးစက်မှုရှိနေတယ်လို့စနေနေ့ကအတည်ပြုခဲ့ပြီးတဲ့နောက်အာဏာပိုင်တွေကသတိနဲ့စောင့်ကြည့်နေကြတာပါ။VOA မြန်မာပိုင်းအစီအစဉ်တွေကိုည9:00ကနေ 10:00 အထိဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာပါ။အခုတနင်္လာနေ့ညအတွက်ရေဒီယိုအသံလွှင့်မှုကတော့ဒီလောက်ပါပဲရှင်။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မဆုမြတ်ပါပါရှင်။
This program has come to you from the Voice of America, Washington.